Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington Bureau of VOA American တာကနေ2020 April 2ရက်ကျေးဇူးပြုနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းလိုမီတာ2440နဲ့51လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးသွားမှာပါ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကမ္ဘာတစ်ဝှမ်းကိုရိုနာဗိုင်းရပ်စ်ရောဂါမပြန့်ပွားအောင်ထိန်းချုပ်နေကြချိန်မှာပဲဗိုလ်တဖူးနေမှာတော့စပိန်နိုင်ငံမှာဒီရောဂါဖြစ်ပွားကြောင်းအတည်ပြုလူနာ3000ကျော်နေပြီဖြစ်ပြီးသေဆုံးသူကတော့9000ကျော်နေပါပြီ။လက်ရှိမှာဒီရောဂါကူးစက်မှုအများဆုံးဖြစ်နေတဲ့နိုင်ငံတွေကတော့စပိန်ပြည်ရန်အမေရိကန်ပြည်ထောင်စုနဲ့အီတလီနိုင်ငံတွေဖြစ်ပါတယ်။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်လူပေါင်း3000ကနေ24000လောက်ထိသေဆုံးနိုင်ခြေရှိနေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေရဲ့သတိပေးချက်ကြောင့်ကြိုတင်ကာကွယ်မှုတွေလုပ်ဖို့အစိုးရတာဝန်ရှိသူတွေကအကြံပေးကြပါတယ်။ Saudi Arabia နိုင်ငံမှာလည်းမက်ကာဖျားဖူးသွားဖို့အစီအစဉ်တွေရွှေ့ဆိုင်းကြဖို့ Saudi အာဏာပိုင်တွေကပန်ကြားနေပါတယ်။ဇူလိုင်လနှောင်းပိုင်းမှာကမ္ဘာတစ်လွှာကမွတ်စလင်ဘာသာဝင်တွေမက်ကာဖျားဖူးသွားလေရှိကြပေမယ့်အခုကိုရိုနာဗိုင်းရပ်စ်ရောဂါပြန့်ပွားမှာကိုစိုးရိမ်နေတဲ့အတွက်Saudi Arabia ကမက်ကာနဲ့မဒီနာတွေကိုလာရောက်ခွင့်ပိတ်ထားတာပါလက်ရှိဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကမ္ဘာကာယောဂါက NATO မဟာမိတ်အဖွဲ့ရဲ့လုပ်ငန်းတာဝန်တွေကိုမဟန့်တားနိုင်တဲ့အပြင်အဖွဲ့ဝင်နိုင်ငံတွေလုံခြုံစိတ်ချရည်အတွက်ပါဆက်ပြီးလှုံ့ဆော်ပေးနေမှာဖြစ်ကြောင်း NATO အကြီးအကဲ Jens Stoltenberg ကပြောကြားလိုက်ပါတယ်လူအပ်တဲ့အရေးပေါ်ဆေးပစ္စည်းတွေအတွက်လေကြောင်းနဲ့ပို့ဆောင်ရေးကိုလုံဆောင်ပေးနေတာဖြစ်ပြီးဗိုလ်တဖူးနေအစောပိုင်းမှာစစ်လေရင်နဲ့တူရကီကိုပစ္စည်းတွေပေးပို့ခဲ့တယ်လို့စပိန်နဲ့အီတလီနိုင်ငံတွေကိုလည်းဆေးပစ္စည်းတွေပေးပို့ခဲ့တယ်လို့ပြောပါတယ်။ဒါအပြင်ဒေသရင်းနေထိုင်သူတန်း1000လောက်အတွက်လုံခြုံရေးအတွက်ကိုပါလုံဆောင်ပေးနေကြောင်းနဲ့ဒါဟာကျန်းမာရေးပြဿနာကနေပြီးလုံခြုံရေးပြဿနာဖြစ်မလာအောင်အဓိကထားလုံဆောင်နေတာလို့လည်းဗီဒီယိုကနေတဆင့်ကျင်းပါတဲ့အဖွဲ့ဝင်တွေရဲ့အစည်းအဝေးမှာစတိုလန်ဘတ်ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားနေမှုတွေကြောင့်မက္ကဆီကိုနိုင်ငံမှာစောင့်ဆိုင်းနေကြတဲ့မက္ကဆီကိုနိုင်ငံသားမဟုတ်တဲ့ရွှေ့ပြောင်းနေထိုင်သူတွေအတွက်တရားရုံးကြားနာမှုတွေကိုရွှေ့ဆိုင်းလိုက်ကြောင်းဗိုလ်တဖူးနေမှာအမေရိကန်အစိုးရကပြောပါတယ်။အစက April 22ရက်နေ့ထိရွှေ့ဆိုင်းကြောင်းကြေညာထားရကနေအခုတရားရုံးကြားနာမှုတွေကိုမေလ1ရက်နေ့ထိရွှေ့ဆိုင်းလိုက်တယ်လို့တရားရေးဌာနနဲ့အမိမေလုံခြုံရေးဌာနတို့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီသတင်းပတ်တွေအတွင်းအမေရိကန်နိုင်ငံတစ်ဝှမ်းဒီယောဂါကုသပြန့်ပွားမှုတိုးမြင့်လာတဲ့အတွက်သမ္မတထရမ့်အစိုးရအဖွဲ့ကဒီယောဂါအတွက်တိုးပြီးတုံ့ပြန်ဆောင်ရွက်လာတာပါအရေးပေါ်လှုပ်ဆောင်ချက်တွေထဲမှာအဖမ်းဆီးမခံရသေးတဲ့ရွှေ့ပြောင်းအခြေချသူတွေနေရပြန်ပို့မှုဆံရကြားနာမှုတွေမလုပ်ဖို့နဲ့အခြေချနေထိုင်ရေးတရားဝင်လျှောက်ထားသူတွေအတွက်လူတွေစစ်ဆေးမှုတွေကိုပါဆိုင်းငံ့ထားတာဖြစ်ပါတယ်ဒါအပြင်အမေရိကန်နိုင်ငံကသူ့ရဲ့ကနေဒါနဲ့မက္ကဆီကိုနယ်စပ်တွေကိုပါပိတ်ထားတာပါကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်ကမ္ဘာတလွှာစီးပွားရေးတွေရပ်တန့်နေတဲ့လက္ခဏာဖြစ်နေကမ္ဘာဈေးကွက်တွေဆက်ကျဆင်းနေချိန်မှာပဲ American Stock Share ဈေးတွေလည်းတဟုန်တိုးထိုးကျနေပါတယ်။ဗိုလ်တဖူးနေအစောပိုင်းဈေးဖွင့်ချိန်မှာ American Stock Share ဈေးတွေတဟုန်တိုးထိုးကျတာဖြစ်ပြီး S&P ဈေးကွက်ကမတ်လကလေးက 12.5 ရာခိုင်နှုန်းကျဆင်းနေရကနေအခု4ရာခိုင်နှုန်းလောက်ထိုးကျခဲ့တာပါ။ Dow Jones ကဖြန့်မြန့်3ရာခိုင်နှုန်းကျခဲ့တယ်လို့Nasdaq ကလည်း 2.9 ရာခိုင်နှုန်းကျခဲ့ပါတယ်။ဥရောပဈေးကွက်က 2.6 ရာခိုင်နှုန်းကျဆင်းတယ်လို့အာရှဈေးကွက်မှလည်းအလားတူကျဆင်းခဲ့ပါတယ်။မကြခင်သတင်းပတ်တွေတွင်ကြုံတွေ့ရတဲ့ဆုံးရှုံးမှုတွေကြောင့်ကမ္ဘာနိုင်ငံအစိုးရတွေနဲ့ဗဟိုဘဏ်တွေကစီးပွားရေးကြားကန်ပေးမဲ့အစီအစဉ်တွေကိုလှုံ့ဆော်လာကြပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်ကမ္ဘာတစ်လွှာစီးပွားရေးရိုက်ခတ်မှုဘယ်လောက်ရှိမယ်ဆိုတာကိုလက်အတော်ကြအောင်သိနိုင်အောင်မှမဟုတ်ပေမဲ့အတော့ကိုဆိုးရမယ့်လက္ခဏာတွေတွေ့လာနေရတယ်လို့စီးပွားရေးပညာရှင်အများအပြားကပြောပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5.85 နဲ့လိုင်းဒိုမီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရဲမထွန်းပါသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ် ်မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေအတွင်းကြမ်းဖက်တိုက်ပွဲတွေအချိန်မြင့်တက်လာနေတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းအမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနကဧပြီလ1ရက်နေ့ရက်စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။မကြာသေးခင်လတွေအတွင်းအဲ့ဒီတိုက်ပွဲတွေကြောင်းလူတွေဒါဇင်နဲ့ချီသေးဆုံးခဲ့ပြီးထောင်ပေါင်းများစွာဥယျင်ဆုံးခွာတပိခဲ့ကြရတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အိုယပစီဆုံးရှုံးခဲ့ရတဲ့ယာချီရှိတဲ့မိသားစုတွေအပါအဝင်ဒီတိုက်ပွဲတွေကြောင့်ထိခိုက်ခံစားရသူတွေအားလုံးအပေါ်အမေရိကန်ပြည်ထောင်စုကအလေးနဲ့ကိုချင်းစာနာမိကြောင်းအပြစ်ရက်ဆဲဖို့ဒေသခံလူမှုအဖွဲ့အစည်းတွေကိုအကာအကွယ်ပေးရမှာလိုအပ်တယ်လို့ဆောင်ရွက်ပေးဖို့နဲ့တစ်ဖက်တွေ့ဆုံဆွေးနွေးဖို့သက်ဆိုင်တဲ့ဘက်အားလုံးကိုတောင်းဆိုကြောင်းလည်းညင်ညာချက်မှာပါရှိပါတယ်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးဖို့နဲ့မီဒီယာသတင်းရယူခွင့်တွေကိုကန့်သတ်ထားပြီးအင်တာနက်လိုင်းဖြတ်တောက်ထားတာတွေဟာလက်တလောအခြေအနေကိုပိုဆိုးရွားလာစေကြောင်းကိုဗစ် -19 ရောဂါပြန့်နှံ့ဖြစ်ပွားနေတဲ့အခုလိုအချိန်မှာလူသားချင်းစာနာမှုအကူအညီပေးရတဲ့သတင်းအချက်အလက်တွေရရှိဖို့တိတ်ကိုအရေးကြီးကြောင်းလူသားချင်းစာနာမှုအကူအညီပေးရမှာအနောက်ရှက်မရှိဖို့နဲ့အင်တာနက်လိုင်းတွေပြန်လည်ဖွင့်ပေးဖို့မြန်မာအစိုးရကိုတောင်းဆိုကြောင်းလည်းညင်ညာချက်မှာပါရှိပါတယ်နောက်ဆုံးရရှိတဲ့သတင်းအရအခုအခါမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူနောက်တဦးကိုဗိုလ်ရုံးလေးကထပ်မံအတည်ပြုလိုက်တဲ့အတွက်ကူးစက်ခံရသူစုစုပေါင်း16ဦးရှိသွားပါပြီ။တရုတ်နိုင်ငံကထုတ်လုပ်တဲ့ကိုရိုနာဗိုင်းရပ်စ်ဆန်သက်ရှာဖွေရေးကိရိယာရဲ့တိကျသေချာမှုမရှိတဲ့အပေါ်ဥရောပနိုင်ငံတွေကတိုက်တန်းတာတွေရှိလာတာကြောင့်အဲ့ဒီကိရိယာထုတ်လုပ်သူတွေကိုတရုတ်အစိုးရကတင်းတင်းကြပ်ကြပ်စောင့်ကြည့်လာခဲ့ရပါတယ်။အခုကကိုရိုနာဗိုင်းရပ်စ်ဆန်သက်ရှာဖွေကိရိယာပြပတင်ပို့မဲ့တရုတ်ကုမ္ပဏီတွေအနေနဲ့တရုတ်မျိုးသားစီးပစ္စည်းထုတ်ကုန်စီမံကန့်ခွဲမှုဌာန NMPA မှမှတ်ပုံတင်ပြီးအတည်ပြုလက်မှတ်ကိုရယူရမှာပါ။အဲ့လိုရယူပြီးမှပြပတင်ပို့ခွင့်ကိုတရုတ်အောက်ခံဌာနကပေးမှာဖြစ်တယ်လို့ NMPA ကအင်္ဂါနေ့ကပြောပါတယ်။ဗိုင်းရပ်စ်ကူးစက်ရောဂါကိုအပြင်းထန်ကာကွယ်တားဆီးနေရမှာအကူအညီရစေဖို့ဗိုင်းရပ်စ်ဆန်သက်ရှာဖွေကိရိယာတွေနဲ့တခြားပစ္စည်းတွေကိုပြပကိုတင်ပို့ဖို့တရုတ်အစိုးရကအားပေးတိုက်တွန်းနေချိန်မှာတချို့တရုတ်ကုမ္ပဏီတွေကဥရောပနိုင်ငံတချို့ရဲ့ရော်ရဲတဲ့စီးပင်းစည်းကမ်းတွေကိုအခွင့်ကောင်းယူပြီးတရုတ်နိုင်ငံအတွင်းအတည်ပြုချက်မရခင်ဥရောပနိုင်ငံတွေကိုတင်ပို့နေတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကရှန်ဇန်ဘိုင်ယိုအီဇီဘိုင်ယိုတက်ကနိုလော်ဂျီကုမ္ပဏီကထုတ်လုပ်တဲ့ကိရိယာတွေမှာရောဂါရှိမရှိလုံလုံလောက်လောက်စမ်းသပ်နိုင်တဲ့အစွမ်းမရှိတာကြောင့်စပိန်နိုင်ငံကပြန်လည်ကြိုသိမ်းခဲ့ရပါတယ်။အဲ့ဒီတရုတ်ကုမ္ပဏီကတော့စမ်းသပ်ကိရိယာဘယ်လိုသုံးရမလဲဆိုတာဝယ်ယူသူတွေကိုကောင်းကောင်းမပြောပြနိုင်ခဲ့ဘူးလို့ပြောပါတယ်ခင်ဗျာ။တရုတ်ဆက်သွယ်ရေးကုမ္ပဏီ Huawei ရဲ့ 5G ဆက်သွယ်ရေးနည်းပညာအသုံးပြုရေးဗြိတိန်နိုင်ငံရဲ့ဆုံးဖြတ်ချက်ဟာကိုရိုနာဗိုင်းရပ်စ်ကရောဂါပြဿနာကြောင့်ပြောင်းလဲသွားနိုင်တယ်လို့ဗြိတိန်တာဝန်ရှိသူတွေကပြောပါတယ်။ဗိုင်းရပ်စ်အတင်းဖြစ်ပေါ်တဲ့မူရင်းစစ်မြစ်သတင်းမှားတွေကိုတရုတ်တို့ထုတ်ပြန်နေတာနဲ့ဒီရောဂါကူးစက်မှုနဲ့အန္တရာယ်ရှိမှုအတိုင်းအတာကိုဝေ့လည်ကြောင်ပတ်လို့ပြောဆိုနေတာတွေကိုလက်တုံ့ပြန်တဲ့အနေနဲ့အခုလိုဆုံးဖြတ်ချက်ပြောင်းလဲမှာဖြစ်တယ်လို့လည်းဆိုပါတယ်။ဗြိတိန်နိုင်ငံတွင် COVID-19 ကြောင့်သေဆုံးသူအရေအတွက်များပြားလာတာနဲ့အမျှဗြိတိန်နိုင်ငံတွင် 5G ကုန်ရက်တည်ဆောက်ခွင့်တရုတ်ကုမ္ပဏီ Huawei ကိုပိတ်အပ်ထားတာကိုပြန်ပြောင်းပစ်ဖို့ဗြိတိန်အစိုးရအဖွဲ့ဝင်ဝန်ကြီးတော်များများကဝန်ကြီးချုပ် Boris Johnson ကိုတိုက်တွန်းနေကြပြီဖြစ်ပါတယ်။ဝန်ကြီးချုပ် Johnson ကလည်းဆုံးဖြတ်ချက်ကိုပြောင်းပစ်ဖို့များတယ်လို့ British သတင်းစာတွေမှာရေးသားထားပါတယ်။အမျိုးသားလုံခြုံရေးအရ Huawei ကိုလက်မခံဖို့ virus ပြဿနာမပေါ်ခင်ကတည်းက American တို့ကတိုက်တွန်းထားတာပါ။တရုတ်နိုင်ငံအတွင်းဝရဖြန့်ချီနေသူတွေကကိုရိုနာဗိုင်းရပ်စ်ဖြစ်ပွားရမှုမှာအမေရိကန်စစ်တပ်အားကစားကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုပြစ်တင်ပြောဆိုဝရဖြန့်ချီနေတာကြောင့်ဗြိတိန်နိုင်ငံနဲ့တခြားဥရောပနိုင်ငံတွေမှာထိအဆိုးရပေါ်ပို့ပြီးစိတ်ဆိုးအမျက်ထွက်နေကြတာပါ။ကိုရိုနာဗိုင်းရပ်စ်ဟာဝူဟန်မြို့တောရိုင်းတိရစ္ဆာန်ရောင်းဝယ်ဖောက်ကားရာဈေးကနေလင်းတို့ဒါမှမဟုတ်တင်းကွေချက်ကတစ်ဆင့်လူကိုကူးစက်ပြန့်နှံ့တာလို့အများကတန်တရားရှိနေကြတာပါခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကြောင့်ဥရောပ Champions League နဲ့ Europa League ပွဲစဉ်အားလုံးကိုနောက်ထပ်မကြေညာမချင်းရပ်ဆိုင်းထားမယ်လို့ဥရောပဘောလုံးအဖွဲ့ချုပ် UEFA ကဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်။ဒါအပြင်ဥရောပဖလားဘောလုံးဖိုင်နယ်ပွဲစဉ်တွေကို2021ခုနှစ်ကိုရွှေ့ဆိုင်းထားကြောင်းကြေညာထားပါတယ်။ဥရောပ Champions League, Europa League နဲ့ဥရောပ Champions League အမျိုးသမီးဖိုင်နယ်ပွဲစဉ်တွေကိုမီလာတွဲမှာကျင်းပဖို့စီစဉ်ထားပေမဲ့ပွဲစဉ်အားလုံးကိုရွှေ့ဆိုင်းလိုက်ပြီဖြစ်ပါတယ်ခင်ဗျာ။နောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်ခင
်ဗျ။မြန်မာနိုင်ငံမှာ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးကာလစားနပ်ရိက္ခာဖူးလုံရေးနဲ့ကုန်စည်နှုန်းတွေမတက်အောင်အစိုးရအနေနဲ့စီစဉ်ဆောင်ရွက်နေကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပုတ်တပ်ဖူးနေ့မှာပြောကြားလိုက်ပါတယ်။အသွားလာကန့်သတ်တဲ့ Quarantine 14ရက်ကာလကိုဘယ်အချိန်မှစတင်ကျင်းပမလဲဆိုတာအတိအကျမပြောပေမဲ့ချမှတ်ဆောင်ရွက်တဲ့အခါမှာလူထုအနေနဲ့ကြီးကြီးပြပြလိုက်နာဖို့တော်ဆန်းစုကြည်ကပန်ကြားခဲ့ပါတယ်။ ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးကုသရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေသူ၄ဦးနဲ့မနေ့ကပြုလုပ်တဲ့ဗီဒီယိုကွန်ဖရင့်ဆွေးနွေးပွဲမှာဒေါက်ဆန်းစုကြည်ပြောကြားချက်တချို့ကိုကောက်နှုတ်ပြီးတော့ကျွန်မအင်ဂျင်နိုင်ကဆက်လက်တင်ပြမှာပါ COVID-19 ရောဂါကာကွယ်တိုက်ဖျက်ရေးကာလစားနပ်ရိက္ခာလုံလောက်မှုရှိအောင်အစိုးရအနေနဲ့ကြိုတင်စီမံထားတယ်လို့ဗုဒ္ဓဘုနေ့ကဗီဒီယိုကွန်ဖရင့်ဆွေးနွေးပွဲမှာဒေါက်ဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ
်ရိက္ခာလူငယ်ရေးအတွက်ကိုလည်းအထူးပြုစိုက်ထားပါတယ်အဲ့တော့အလုံးကနေပဲစိတ်အေးထားဖို့ပဲစိတ်အေးထားပြီးစိတ်မှန်မှန်ထားဖို့စားရတဲ့ရေးအတွက်နိုင်ငံတော်ကတာဝန်ယူရမှာပဲအလုပ်ကိုအကောင်မပေးနိုင်ဘူးပေါ့နော်။ကုန်စည်မှုတွေမတက်ဖို့အတွက်လည်းအများကြီးကြိုးစားနေပါတယ်။ထဲထဲဝင်ဝင်ဒီ COVID-19 ကိုကာကွယ်ဖို့မပြတ်ပွားဖို့အတွက်ဆောင်ရွက်ပေးနေတဲ့အတိုင်းအတာပို့ပြီးတော့ဒီဘက်ကကြိုးစားပြီးတော့ပြည်သူတွေအများပြည်သူတွေကစိတ်ဓာတ်မှန်မှန်ကန်ကန်နဲ့ပါဝင်နေအောင်လို့တော့လုပ်အောင်
မြန်မာနိုင်ငံမှာ COVID-19 ဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးအင်္ဂါနေ့ကရုတ်တံကနေအစီအခံတင်ပြအပြီးမှာအခုလိုယောဂါကာကွယ်ထိန်းချုပ်ရေးမှာပါဝင်ဆောင်ရွက်နေတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့ပရဟိတလောက်ကိုင်းနေသူ၄ဦးနဲ့ဒေါက်ဆန်းစုကြည်ကဗီဒီယိုကွန်ဖရင့်ဆွေးနွေးပွဲပြုလုပ်ခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ် NDA ကိုရင်ဆိုင်ပြီးရှေ့တန်းကဆောင်ရွက်နေတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့ပရဟိတလုပ်ငန်းလောက်ကိုင်းနေသူတွေတင်ပြခဲ့တဲ့အဓိကလိုအပ်ချက်ဖြစ်တဲ့ပစ္စည်းကိရိယာတွေနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ်
။ဝန်ထမ်းတွေနဲ့ပေါ့နော်ဟိုပရဟိတတွေအတွက်တော့ပစ္စည်းပေါ့လိုအပ်တဲ့ပစ္စည်းပေါ့။နောက်ဝန်ထမ်းတွေ solution PPE တို့လိုနာပေါ့လေ80ပဲအားလုံးပေါ့နော်။ဟိုဒီရောဂါရှိရလူနာတွေနဲ့တွေ့ရတဲ့အခါကျရင်ကိုယ့်ရဲ့လုံခြုံရေးအတွက်အဲ့ဒီဟာကိုဦးစားပေးပြီးတော့စဉ်းစားပေးစီခြင်းနဲ့ဆက်ထားတဲ့ကျန်းမာရေးဝန်ကြီးဌာနကတော့ပြောလိုက်ပါမယ်။
COVID-19 ကပ်ရောဂါကာလမှာအခြေခံလက်လုံလက်စားအလုပ်သမားတွေရင်ဆိုင်နေရတဲ့အခက်အခဲကိုနားလည်ပေမဲ့ယောဂါကာကွယ်ထိန်းချုပ်ရေးဟာအရေးကြီးဆုံးဖြစ်နေတဲ့အတွက်တာဝန်ရှိသူတွေရဲ့ညွှန်ကြားချက်တွေကိုလိုက်နာဖို့အရေးကြီးကြောင်းလဲဒေါက်ဆန်းစုကြည်ကပြောပါတယ်။ COVID-19 ရောဂါကူးစက်မှုကာလအတွင်းအိမ်နီးချင်းနိုင်ငံတွေမှာတွားရောက်လုပ်ကိုင်နေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေနေရရင်ပြန်လာတော့ကိုအစိုးရအနေနဲ့ကြိုဆိုပြီးယောဂါကာကွယ်ထိန်းချုပ်ရေးအတွက်အသွားအလာကန့်သက်တဲ့ quarantine ကိုချမှတ်ဆောင်ရွက်သွားမှာဖြစ်တယ်လို့ဒါကိုကြီးကြီးပြူပြူလိုက်နာဖို့လဲဒေါက်ဆန်းစုကြည်ကအခုလိုဆွေးနွေးပွဲအတွင်းပြောကြားခဲ့ပါတယ်
။မြန်မာနိုင်ငံကိုပြန်လာတဲ့ဒီထိုင်းဘက်ကအလုပ်သမားတွေပေါ့မလေးရှားဘက်ကအလုပ်သမားတွေအများကြီးရှိတယ်။အမေတို့လူတွေပဲအမေတို့ရဲ့ဒါဒီဂျိုအချိန်မှာကိုယ့်နိုင်ငံကိုအကူတကြီးနဲ့ပြန်လာတာကိုအမေတို့ကအလုံးမဲ့ကိုယ့်ရဲ့ရင်ဝယ်သားတွေဆိုပြီးလက်ခံရမယ်။တတ်နိုင်မြန်လုပ်ပေးရမယ်။သူတို့မှာယောဂါပါလာတယ်ဆိုရင်သူတို့ရဲ့အပြစ်မဟုတ်ဘူး။တမင်လုပ်ထားလည်းမဟုတ်ဘူး။ဒါအချိန်ကြီးရပါလာတာပဲ။ဒါပေမဲ့ဒီဟာကို quarantine နဲ့ထိန်းထားလို့ရတယ်။ဒါမျိုးဒီ14ရက်ကလေးကိုတင်းကြီးခံပြီးတော့အများအကျိုးအတွက်ကိုယ့်အကျိုးအတွက်နေကြပါ။ကိုယ်ကိုယ်တိုင်က quarantine ထဲမှာရှိနေတယ်ဆိုရင်ကိုယောဂါဖြစ်ပြီးဆိုရင်စောစောစီစီတည်တော့စောစောစီစီကုသမှုခံနိုင်တယ်။အဲ့ဒါကြောင့်မို့လို့လည်းအကျိုးအများကြီးရှိပါတယ်။ဒီလိုပညာပေးရတဲ့အချိန်လုံးလုပ်နေရမှာပဲ
။ကိုရိုနာဗိုင်းရပ်စ်ရဲ့ကူးစက်မှုနှုန်းဟာကြောက်စရာကောင်းလောက်အောင်မြန်ဆန်တဲ့အတွက်အခုလိုအစိုးရတာဝန်ရှိသူတွေဘက်ကယောဂါကာကွယ်ထိန်းချုပ်ရေးအစီအစဉ်တွေမှာပြည်သူတွေဘက်ကအသိစိတ်တဲ့အပြည့်အဝနဲ့လိုက်နာဆောင်ရွက်ဖို့ဟာအရေးကြီးကြောင်းအမေရိကန်ပြည်ထောင်စုကကူးစက်ယောဂါအထုကဒေါက်တာဇီယာတက်က BOA ကိုခုလိုပြောပါတယ
်။ကျွန်တော်အခုကြားပါတယ်ထွက်ပြေးကြရတယ်။နောက်တစ်ခုကအမှန်တရားလိပ်စာတွေကိုမပေးကြဘူး။ဒါလုံးဝမလုပ်တဲ့အရာပါ။ပေါ့ကျွန်တော်အနေနဲ့ပြောချင်တဲ့ဒီပိုင်းကဟိုအမှန်ကိုအမှန်တိုင်းပြောပေးပါ။ဒါတိုင်းပြည်ကိုတိုင်းပြည်ကိုတကယ်ချစ်တယ်ဆိုလို့ရှိရင်ဒါလိမ့်လည်စရာအကြောင်းမဟုတ်ပါဘူး။ကိုတခြားနိုင်ငံကနေပြန်လာတယ်ထွက်ပြေးနေတာဒါကောင်းတဲ့ချက်မဟုတ်ပါဘူး။ကို့မှာကိုရဲ့ကိုခံအားကောင်းလို့ကိုဘာမှယောဂါမဖြစ်တာကို့အတွက်ကောင်းပါလေ။ဒါအလွန်တရာမှကောင်းတဲ့အချက်ပါ။ဒါဖျားပေးတဲ့စုပဲ။ဒါပေမဲ့ကို့ကြောင့်တော့တခြားလူပေါင်းမြောက်များစွာဒုက္ခရောက်သွားတဲ့အဖြစ်မျိုးတော့မလုပ်ပါနဲ့။ကို့ပြန်လာရင်ပြန်လာတယ်လို့ပြောပြပါ။ဒါဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံမှာအခုရှိတဲ့15ကိစ္စနေ16ကိစ္စဖြစ်သွားလဲကိစ္စမရှိပါဘူး။ဒါပေမဲ့15ကိစ္စနေ150လို့1500လို့မဖြစ်အောင်တော့ကျွန်တော်တို့ကာကွယ်ရမှာပါ။ကာကွယ်တဲ့နည်းလမ်းအရလို့ရှင်ကျန်တာဘာမှမရှိသေးပါဘူးဒီနေ့ဒီချိန်ထိ။
ဒေါက်ဆန်းစုကြည်နဲ့ video conference ဆွေးနွေးပွဲမှာပါဝင်ခဲ့သူတွေကတော့ ARD တိုင်းဒေတာကြီးကဘတ်ဆောင်သားဖွားဆရာမဒေါ်နှင်းထထနိုင်လှိုင်းတာယာမြို့နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကမြို့နယ်ဆရာဝန်ဒေါက်တာခင်ယူပါဆူအောင်ပရဟိတအဖွဲ့ကဦးကောင်းမြတ်သူနဲ့ We Love Yangon ကဦးစန်းမောင်မောင်တို့ဖြစ်ပါတယ်ရှင်
။ COVID-19 ကပ္ပကယောဂါကြောင့်မြန်မာစီးပွားရေးအပေါ်ထိခိုက်မှုတွေကိုသက်သာစေဖို့အတွက် ဗဟိုဘန်းကအတိုးနှုန်းနှစ်ချိန်ရှော့ချထားပါတယ်ထက်လျှော့ပေးဖို့အလားအလာရောရှိသလားဆိုတာကိုတင်ပြပေးချင်ပါတယ်နိုင်ငံတကာနဲ့ရှင်ရင်မြန်မာနိုင်ငံတွင်းကစီးပွားရေးလုပ်ငန်းတွေအတွက်ဘန်းချင်းငွေအတိုးနှုန်းကအတော်လေးများနေသေးပေမဲ့ဗဟိုဘန်းဘက်ကတော့အတိုးနှုန်းထက်ချပေးဖို့အလားအလာအတော်နေတယ်လို့ပြည်သူ့လွတ်တော်ဘန်းများနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီအတွင်းရေးမှူးပြည်သူ့လွတ်တော်အမတ်ဦးတင်ထွန်းနိုင်ကပြောပါတယ်
ကျန်လေးကနောက်ကျေချတာကတော့ကျွန်တော်တို့ဒီလကိုဧပြီလရဲ့နေ့မှာတော့တက် 1% ပေါ့နော် 1% ဆိုစုစုပေါင်းကုသေးတော့ 1.5% တော့ကျသွားတယ်ပေါ့လေအဲနောက်တစ်ခုကတော့ကျွန်တော်တို့အပ်ပြီးပေါ်ထားတဲ့တူလုံးပေါ့နော
်ဟ
ုတ်ကဲ့အပ်ပြီးပေါ်ပေးတဲ့တူလုံးကိုလည်းကျွန်တော်တို့မစင်စားလို့မရဘူးဘာလို့လဲဆိုတော့အခုကျွန်တော်တို့ကအခုချင်းငွေပေါ်မှာအာယူခဲ့တူလုံးကို 7.5 ဖြစ်သွားတဲ့အချိန်မှာအပ်ပြီးရတဲ့အခုကျွန်တော်တို့က
subscribe
ပါဆင်းပါဦးကျွန်တော်ဟုတ်ကဲ့ကျန်တဲ့ကတော့ဒီလူလူကဒီပေါ်မှာပေါ့လေသူတို့ကဆက်ဆံဆွဲထုတ်လာခဲ့နေဆိုလို့ရှိရင်လူလာတဲ့ပုံလေးအခြေအနေလေးဟိုဖြစ်လာနိုင်တယ်ပေါ့နော
်
ဖြစ်လာနိုင်တဲ့အခါဘူမာနီနဲ့ခုနဟိုမက်တရီကန်ကြီးရဲ့မျိုးပေါ်ပြောရမယ်ဆိုရင်တော့ဖက်ချမှုရှိပါသေးလားဆိုရင်တော့ကျွန်တော်မြင်တော့ဒီကဲတော့ဒါအကြီးကြီးထက်ချာလို့တိတ်မလွယ်လောက်တော့ဘူးလို့ကျွန်တော်ထင်တယ်ပေါ့လေ
ဒါပေမဲ့စီးပွားရေးလုပ်ငန်းမောင်းနှင်အားပေါ့နော်အခုဒီ NLD အစိုးရလက်ထက်မှာအများစုဝေဖန်ခံနေရတာလေဒါစီးပွားရေးလုပ်ငန်းလုပ်ရတာတိတ်မကောင်းဘူးဆိုပြီးတော့ဒါညှီးကြတာတွေရှိပါတယ်ဆိုရက်ခါရောက်တော့ဒီဘဟုဘန်တိုးနှုံချဖို့ဆိုတဲ့နေရာမှာဆရာတို့ခုနအကြောင်းချက်တွေနဲ့စီးပွားရေးမောင်းနှင်အားပို့ပြီးတော့တွက်လက်လာဖို့ပေါ့နော်အခုလိုမျိုးအချိန်မျိုးအချက်တဲဆိုင်တဲ့အချိန်မျိုးမှာဆင်းရအမြင်ရဟိုဆရာတို့ဒီလွတ်တော်ဘက်ကရောအတိုးနှုတ်ထက်ချဖို့တင်သေးလားလို့ဆရာတို့ယူဆပါသလား
အဲကျွန်တော်တို့အနေနဲ့ကတော့ဒီဘုဘံနဲ့တော့ဒီဒီအတိုးနှုတ်နဲ့ပတ်သက်လို့ကျွန်တော်တို့ဘုဘံမှာကျွန်တော်တို့ကွန်ပြီမှာတော့ပေါ့လေ
ဟုတ်က
ဲ့ကျွန်တော်တို့တော်တော်များများတော့ဟိုအချိန်များပါတော့ကျွန်တော်ဆင်းရခဲ့ဘူးလေတကယ်တော့ကျွန်တော်တို့တိုင်းပြည်ကတိုးလို့ပြီးလုံမရှိပြီးယူရတဲ့တိုးလို့ပြီး73ချက်ပေါ့အဲဒီလိုပြော
ရဟုတ်ကဲ့
73ချက်ဆိုတာကနိုင်ငံများနဲ့ရှင်လို့ရှိရင်တအားကိုပြောပါတယ
်ဟုတ်ကဲ့
တအားများနေတဲ့ဥစ္စာပေါ့နော
်ဟုတ်
တအားများနေတဲ့ဥစ္စာကိုလုံမရှိပြီးရောစီးပွားရေးရောကိုတအားကြီးဟိုကျွန်တော်တို့ပြောနေတော့မောင်းနေတာဖြစ်ဖို့ဆိုလို့ကျွန်တော်တို့ကနိုင်ငံတကာတော့ဒီမှာ၄ချက်လောက်ဒီကျွန်တော်ကချနိုင်တာပေါ့နော်
ဟုတ်ကဲ
့။တော့ကျွန်တော်စလာ။ဒီကကျွန်တော်ဒီမချနိုင်ရင်မစုံမှုလေးကျွန်တော်ပြချပြီးတော့ဗျာ။ဟိုပိုလည်းမရဘူး။ကျွန်တော်တို့ကလာလို့တကယ်လုံးနဲ့ချင်းဒီစွာရေးကိုပြန်ပြီးတော့လူမှလာတော့ဒီလိုချလိုက်နိုင်တယ်။ဟုတ်ကဲ့
။
ခုရှိနေတဲ့အခြေအနေလေးကိုကြီးကြီးမားမားကြီးကြီးသွားနိုင်တဲ့အခြေအနေမျိုးဖြစ်သွားရင်တော့မကောင်းဘူး
။ဟုတ်ကဲ့ဆရာ။အဲ့တော့လက်ရှိအခြေအနေနဲ့ပဲပြောရမယ်ဆိုလို့ရှင်လက်ရှိမှာဒါခီးသွားလုပ်ငန်းတော့လုံးဝနေပါဟိုရက်သွားတော့မယ်အနေထားမျိုးမှာရောက်နေပါလေဆရာနောက်ပြီးတော့တခြားဟိုလုပ်ငန်းတွေအလားအလာကလည်းဆက်ဆက်နေတဲ့ဟာတွေပေါ့နော်ဟိုတယ်တူရစ်ဇင်ဘိုင်းနဲ့ဆက်ဆက်တဲ့ဟာတွေရောတခြားဟာတွေရောဆိုဒီဘန်ချင်းငွေနဲ့ဟိုလုပ်ငန်းလဲပတ်နေတဲ့လုပ်ငန်းတွေအတွက်ဒီတိုးနှုံနဲ့ဒီပုံစံအတိုင်းနဲ့ဆိုရင်ကောသူတို့ပေးရန်ဆက်ရန်ရှိတာတွေကိုဆက်လုပ်နိုင်မလားဘန်နေအနေနဲ့ဘာလို့တင့်တယ်လို့ဆရာအကြံပြုလို့ပါတယ်ရှင
်ဟုတ်ကျွန်တော်တို့ကျွန်တော်အမြင်ကတော့ဘိုးဘန်နေနဲ့ခုနကျွန်တော်ပြောတဲ့တိုးနှုံဒီလုပ်ငန်းပြန်ဘန်နေပြီးရောချီးမွေးယူပါခဲ့တယ်ဆိုရင်တော့အဘိုးဘန်ကတပတ်တဲ့တိုးနှုံတိုင်းသက်ဆိုင်ရာပုံပြကဗန်များကလိုက်လာဆောင်ရရမှာဖြစ်တယ်ဆိုတော့အတူတူတော့တက်တာတက်တာပေါ့ဗျာ
။
ဒါမှမဟုတ် short term ပေါ့နော်။ဒီလိုငယ်ချင်းချို့လိုငယ်ချင်းတောင်းဆိုနေဘယ်လိုပဲကျွန်တော်တို့အနေနဲ့ဒီ COVID 19ကာလတစ်ခုပေါ့လေမကျော်တော့နိုင်ရင်ကာလတစ်ခုမှာဒီအတူအရေးပေးဆက်မှုနဲ့ပတ်သက်ပြီးတော့ပေါ့လေ။ဟုတ
်က
ဲ့။အဲဒိုင်းလာတစ်ခုကြီးအဲဒီ short ပြီးနိုင်နေဆိုခဲ့ရင်ပေါ့လေသူတို့တွေကတော့အော်တဖက်ကလုပ်ငန်းမကောင်းဖြစ်နေလို့ဒီဘက်ကဒီဘန်နဲ့ပတ်သက်တဲ့အပိုင်းမှာတော့တက်တာရရပါတော့နော်ဟု
တ်ကဲ
့တက်တာရရပါတော့အဲဒါမျိုးကတော့ဘိုးဘန်ကြီးနဲ့ဆောင်ရွက်ကောင်းဆောင်ရွက်နိုင်တယ်လို့တော့ကျွန်တော်မြင်ပါတယ်အဲဒါပေမဲ့အဲ့လိုမျိုးလုပ်ဖို့ဆိုရင်တော့လေဟိုခုနပြောသလိုပဲ ချေဝေယူထားတဲ့လုပ်ငန်းအားလုံးကိုပြီးမှာလားဒီလုပ်ငန်းကိုပြီးမလဲဆိုတာကျွန်တော်တို့ဒီလိုပြောတာလေအဲ့တော့ဒီလုပ်ငန်းပြီးတော့လေတဲ့နဲ့လုပ်ငန်းတွေဒီနည်းပြမှာလေလူတွေစင်မတီဖြစ်နေတာဖြစ်တဲ့အခါကျတော့ဟိုတကယ်လို့ပြင်မယ်ဆိုရင်တော့ဘူဘန်ဒီနဲ့တော်တော်လေးချင့်ချိန်ပြီးမှလုပ်ဖို့များတယ်လို့ကျွန်တော်ထင်ပါတယ်
ပြည်သူ့လွှတ်တော်ဗန်းများနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီအတွင်းရေးမှူးပြည်သူ့လွှတ်တော်အမှဥတင်ထွန်းနိုင်ကို Skype ကနေဆက်သွယ်မေးမြန်းခဲ့တာပါကျမသင်္ကီထိုက်ပါရှင
် COVID-19 ကာယောဂါကူးစက်ပြန့်နှံ့နေချိန်မှာကိုဝင်ဆောင်မိခင်တွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးမှာအင်မတန်စိုးရိမ်နေကြပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးဟာအသက်အဆန်းဖြစ်နေတာမို့ဒီယောဂါပိုးကကိုဝင်တွေမွေးကင်းစကလေးတွေပေါ်ဘလို့တက်ရောက်နိုင်တယ်လဲဆိုတာကိုဘယ်သူမှအတိအကျမပြောနိုင်ကြသေးပါဘူးဒီလိုအခြေအနေမှာဆရာဝန်တွေနဲ့ကျွမ်းကျင်သူတွေအကြံပြုထားကြတဲ့အကြောင်းတွေကိုကျွန်မစုမြတ်မွန်ကပြောပြပါမယ်ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်တိုးနေချိန်မှာကိုဝင်တွေအနေနဲ့ကိုယ်တိုင်ယောဂါပိုးမကူအောင်မွေးလာတဲ့ကလေးယောဂါပိုးမကူအောင်နဲ့အန်ဒီယဲကင်းကင်းမီးဖွားနိုင်အောင်ဘယ်လိုကာကွယ်ရမလဲလို့အင်မတန်စိုးရိမ်ပူပန်နေကြပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးရှိနေတဲ့မိခွန်းတွေဆိုရင်လေကလေးကိုပိုးကူးဆက်မှလားဆိုရဲမိခွန်းတွေမေးနေကြပါတယ်လက်ရှိမှာဒီမိခွန်းတွေအတွက်အဖြေအတိအကျမရှိသေးပါဘူးအမေရိကန်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့ website မှာကိုဝင်ဆောင်မိခင်တွေအတွက်တည်တဲ့အကြံပြုစာမျက်နှာဖွင့်ထားပေမဲ့အများစိုးရိမ်နေကြတဲ့မိခွန်းတွေအတွက်လောလောဆယ်အတိအကျမတည်သေးဘူးလို့ဖော်ပြထားပြီးအတက်နိုင်ဆုံးကာကွယ်နိုင်မဲ့နည်းလမ်းတွေကိုအကြံပြုထားပါတယ်ကိုဝင်ဆောင်မိခင်တွေအနေနဲ့တခြားသူတွေထက် COVID-19 ရောဂါပိုဖြစ်နိုင်သလားဆိုတာမပြောနိုင်သေးပေမဲ့ကိုဝင်ဆောင်ပြီဆိုရင်ခန္ဓာကိုယ်ထဲမှာအပြောင်းအလဲဖြစ်သွားတာမို့ကူးစက်ရောဂါတချို့ဖြစ်နိုင်ခြေပိုများတယ်လို့ထောက်ပြထားပါတယ် COVID-19 ရောဂါဖြစ်စေတဲ့ virus ပိုအမျိုးအစားနဲ့ sent to virus တွေတုတ်ကွေးရောဂါလို့တခြားအသက်ရှူလမ်းကြောင်းပိုင်းနဲ့ဆိုင်တဲ့ရောဂါတွေကိုဝင်တွေမှာကူးစက်ဖြစ်ပွားရင်ရောဂါပိုပြင်းထန်နိုင်တယ်ဆိုတာကိုတော့ CDC ကထောက်ပြထားပါတယ်အဲ့လိုယောဂပြင်းထန်ရာကကိုဝင်ကိုထိခိုက်နိုင်တဲ့အထူးကျန်းမာရေးပြဿနာတွေဖြစ်ပြီးတော့လာမစေပဲကလေးမွေးတာမွေးလာတဲ့ကလေးတွေမှာကိုအင်ကချွတ်ယွန်းတာမျိုးတွေဖြစ်တတ်တာမို့ COVID-19 ကိုဝင်တွေကိုကျန်းမာရေးစစ်ဆေးစောင့်ကြည့်ဖို့ပိုလိုအပ်သူတွေအဖြစ်အမေရိကန်သားဖွားနဲ့မိရဆရာဝန်တွေကသတ်မှတ်ထားကြပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကသတိသားနဲ့မွေးလာတဲ့ကလေးအပေါ်ဘလို့တက်ရောက်မှုရှိတယ်လဲဆိုတာလေးလာမှုတွေအများကြီးလှုပ်ဖို့လိုနေချိန်မှာကိုဝင်တဲ့အားလုံးအနေနဲ့တော့ယောဂကင်းအောင်နေဖို့နဲ့တခြားသူတွေနဲ့မထိတွေ့ပဲခက်ခွာခွာနေဖို့အရေးကြီးတယ်လို့လည်းမိရသားဖွားဆရာဝန်တွေကအကြံပြုနေကြပါတယ
် This is a brand new virus and so we have almost no informationpublished in the medical literature
ဒီ virus ပိုးကလုံးဝအသစ်အစမ်းဖြစ်နေတဲ့အတွက်ကိုဝင်ဆောင်မိခင်တွေနဲ့မွေးကင်းစကလေးငယ်တွေအပေါ်ဒီ virus ရဲ့တက်ရောက်မှုအကြောင်းဆေးဘက်ဆိုင်ရာစာပေတွေမှာပုံနှိပ်ဖော်ပြထားတာမျိုးမရှိသေးပါဘူးအမျိုးသမီးတွေသိကျင်နေကြတဲ့အဓိကမိခွန်းတွေကိုလေးလာမှုတွေလုပ်ပြီးမှအတိအကျဖြေနိုင်မှာပါဒါကြောင့်ဒီကိစ္စနဲ့ပတ်သက်လို့လေးလာမှုတွေမဖြစ်မနေလုပ်ဖို့အရေးကြီးတယ်လို့မြင်ပါတယ်လို့ကယ်လီဖိုးနီးယားတက္ကသိုလ်ကဒေါက်တာဖန်နီဆာဂျက်ကိုဘီပြောသွားတာပါယောဂါပိုးရှိနေတဲ့အမေကမွေးလာတဲ့ကလေးတွေကိုမွေးပီးပီးချင်းမိခင်နဲ့ကလေးခွဲထားဖို့အမေရိကန်ပြည်ထောင်စုအစိုးရကအကြံပြုထားသလိုဆေးရုံတော်တော်များများကလည်းအ ਨੇ ဆုံး14ရက်ခွဲထားဖို့အစီအစဉ်တွေလုပ်နေပါတယ်။အခုလိုခွဲထားပေမဲ့ကလေးကိုမိခင်တို့တိုက်လို့ရတယ်လို့ NYU Langone ဆေးသက္ကသိုလ်ဆေးရုံကဒေါက်တာ Christine Proudfit ကပြောပါတယ်
။ In terms of breastfeeding, again this is not thought to be transmitted through breast milk, so
ကလေးကိုလို့တိုက်လို့ယောဂကုမလားဆိုရင်တော့မိခင်နှုတ်ရည်ကလည်းကူးနိုင်တယ်လို့မထင်ကြဘူးတကယ်လို့မွေးလာတဲ့ကလေးကိုမိခင်နဲ့ခွဲထားရတဲ့အခြေအနေမျိုးဖြစ်တယ်ဆိုရင်လည်းအမေတို့တိုက်လို့ရပါတယ်မိခင်အနေနဲ့နှုတ်အုံနဲ့လက်တွေကိုအသေးချဆေးပိုးတက်ထားတဲ့နှုတ်ညက်ဆက်နဲ့ညှစ်ပြီးတော့ယောဂပိုးကင်းသူကကလေးကိုနှုတ်တိုက်ပေးနိုင်ပါတယ်နှုတ်ညက်ဆက်ကိုတော့တည်တည်ချာချာဆေးကြောတန်းစင်ဖို့လိုပါတယ်လို့သူကပြောပြတာပါကိုရိုနာဗိုင်းရပ်စ်ပိုးရှိနေသူနှာချီဒါမှမဟုတ်ချောင်းဆိုးရင်အသက်ရှူလမ်းကြောင်းကနေထွက်လာတဲ့အရေးအမှုံအမွှားတွေကနေဒီဗိုင်းရပ်စ်ပိုးကူးစက်တယ်လို့ကျန်းမာရေးပညာရှင်တွေကယုံကြည်ထားကြပါတယ်။လက်ရှိဆေးစစ်မှုတွေအရ COVID-19 ရောဂါဖြစ်နေတဲ့မိခင်တွေရဲ့နှုတ်ရည်ထဲမှာရောဂါပိုးမတွေ့ရဘူးလို့အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောထားပေမဲ့ဒီလေးလာမှုတွေကိုအကန့်အသတ်နဲ့သာလုပ်ထားတာဖြစ်လို့ယောဂပိုးရှိတဲ့မိခင်ရဲ့နှုတ်ရည်ကတဆင့်ကလေးကိုကူးသလားဆိုတာတည်တည်ချာချာမသိသေးဘူးလို့လည်းဆိုထားပါတယ်။အမေရိကန်မှာယောဂကူးစက်သူအရေအတွက်အထွတ်အထိပ်ကိုရောက်မလာခင်ဆေးရုံတချို့ကကိုဝင်လွယ်တဲ့သက်တမ်းသတင်းပတ်40ပြည့်အောင်မဆောင်ပဲမွေးလို့ရတဲ့39ပတ်နဲ့တည်းမွေးပြီးတော့မိခင်နဲ့မွေးကင်းစကလေးတွေဆေးရုံကနေမြ мян ဆင်းနိုင်ဖို့အစီအစဉ်တွေလုပ်ပေးနေပါတယ်။တချို့ဆေးရုံတွေကလည်း မွေးကမ်းလေးကိုမိသားစုဝင်တယောက်မှပေးမဝင်တဲ့ကန့်သတ်မှုမျိုးအထိလောက်ပြီးတော့ COVID-19 ရောဂါကာကွယ်နေကြပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ
ကမ္ဘာနဲ့မှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့လာနေတာနဲ့အမျှကမ္ဘာပေါ်မှာလူနေအထူးသက်ဆုံးနိုင်ငံတွေမှာဒီကတ်ယောဂါရဲ့ဗေဒံကိုအကြီးအကျယ်ခံစားရနိုင်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထောက်ပြသတိပေးလိုက်ပါတယ်လူချင်းခက်ခွာခွာနေကြဖို့သိပေမဲ့နေရာမရှိရင်ဘယ်လိုလုပ်နိုင်မှာလဲဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာကာလိုနေရာကနေပါလက်စတိုင်းတွေရွှေ့ပြောင်းအခြေချတဲ့ဂါဇာကမ်းမြောင်အထိလူဆင်းရဲတွေရဲ့ကြားမှာယောဂပိုးကူးဆက်ပြန့်နှံ့မှုအနေထားနဲ့ဆင်းရဲသားတွေရဲ့လူမှုဘဝတွေနဲ့နေ့စဉ်ရုန်းကန်နေကြရတဲ့အခက်အခဲတွေအကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးပြောပြချင်ပါတယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့လူဆင်းရဲရပ်ကွက်တွေကအိမ်တွေဟာစတူယန်ပေ120လောက်သာရှိပြီးအဲ့လိုအိမ်မျိုးတွေမှာနေထိုင်နေကြရတဲ့ဆင်းရဲသားတွေကတသန်းလောက်ရှိပါတယ်
။အမရတခနဲ့ဇာရာကတ်စတော်မကိုရီဒီနေနဲ့ဒင်းခိုင်
။ခဏကနေစားအလုပ်သမားတွေလက်လောက်မှာပါဇက်လှုပ်နိုင်တာအစိုးရကအပြစ်မထွက်ရအမိန့်ထုတ်မဲ့ဆိုရင်အစားအသောက်ကစပြီးကျွန်တော်တို့နေစဉ်လိုအပ်ချက်တွေကိုအစိုးရကထောက်ပံ့မှသာဖြစ်နိုင်မှာပေါ့။ကျွန်တော်တို့ကလန်ချားဆွဲပယံလိုက်လမ်းပေးဈေးရောင်းပြီးတော့ငွေရှာနေကြရတာလို့ဒေသခံတဦးဖြစ်တဲ့မိုဟာမက်အန်နွာဟိုစိန်ကပြောပါတယ်။ကမ္ဘာအဆင်းရဲဆုံးနိုင်ငံတွေမှာတယောက်နဲ့တယောက်သုံးပေအကွာမှနေဖို့ဆိုတာကလည်းမဖြစ်နိုင်ပါဘူး။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာအိမ်တွေကပြတ်သိက်ကျဉ်နေပြီးရှောက်လန်းတွေကလည်းအလွန်ကျဉ်ပါတယ်။ဒီပုံစံနဲ့ကိုယ့်ဘာသာကိုယ်သိချနေဖို့ဆိုတာမဖြစ်နိုင်ဘူးလို့လူများကပြောကြပါတယ်။ဂျကာတာမြို့ကမိုဟာမက်နာဆာက
karna rumanya kichel ya sulit
အင်းငါချင်းတဲ့အခါကျတော့အစိုးရကခိုင်းနေတယ်လို့ခက်ခွာခွာနေကြဖို့ဆိုတာခက်တယ်ဗျ6ပေခွဲ10ပေရော့ရော့လောက်ပဲရှိတဲ့အိမ်ထဲမှာကျွန်တော်တို့ကဘလို့လုပ်ပြီးတော့ခက်ခွာခွာနေလို့ရမလဲဒါပေမဲ့လည်းအစိုးရတားမြစ်ချက်ကိုတော့တတ်နိုင်သမျှတော့လိုက်နာရမှာပေါ့လို့ပြောပါတယ်ဒါကဂျကာတာနဲ့မနီလာတို့လိုလူနေထူထပ်တဲ့မြို့ကြီးတွေအတွက်အစိုးရအနေနဲ့သူတို့နဲ့လိုက်လျောညီထွေဖြစ်မဲ့မူဝါဒတွေကိုချက်မှတ်ပေးရမှာဖြစ်တဲ့အကြောင်းနဲ့အခုလိုလူနေသိပ်သီးတဲ့နေရာတွေမှာဘာလုပ်ပေးနိုင်မလဲဆိုတဲ့ဖြစ်နိုင်ခြေကိုရှာဖွေကြံစနိုင်မှသာကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖြတ်နိုင်မှဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောနေကြပါတယ်ကျွန်မခွာညိုပါရှင
်ခိုင်မြောက်ပိုင်းကြောက်တော်မြို့နယ်တွင်ကကြေးရွာတော်မှာပြစ်ခတ်မှုတွေကြောင့်အရာသားထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီကြေးရွာကိုတပ်မတော်စစ်ကြောင်းတစ်ကြောင်းဝင်သွားတာသတိပြုမိတယ်လို့လည်းဒေသတွင်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်ရခိုင်မြောက်ပိုင်းမှာရခိုင်လက်နက်ခံအဖွဲ့နဲ့ဆိုရတပ်တို့တိုက်ပွဲတွေဇက်တိုက်ဖြစ်ပေါ်နေပြီဒီကနေ့မှာတော့ကြောက်တော်မြို့နယ်တဲရောက်ကြေးရွာမှာပြစ်ခတ်မှုတွေဖြစ်ပေါ်ပြီးဒေသခံတွေတေဆုံးဒဏ်ရာရတာရှိခဲ့တယ်လို့အဲ့ဒီကြေးရွာကနေထွက်ပြေးလာတဲ့ဒေသခံတို့ကဖွေဖော်ရေးကိုပြောပါတယ
်ဟုတ်ကဲ့ပါတို့အပြေပြားတော့ရှိပါတယ်ဘယ်နေရာလားဆိုတော့အတိအကျကဆွေးနွေးမဲ့ရာသီတွေဟိုကဖုန်းလိုက်တယ်မမင်းလို့တရားမှပြောလို့မရဘူးလေအာရေကြီးသူတို့ကအဟိုကအင်းတွေကိုလက်ရှာထိုးလူတွေကိုအဲ့တော့အကုန်လုံးဖမ်းလို့ချိန်ထားတယ်လေဟုတ်ကဲ့နပူလှတာတဲ့အင်းတို့ကတင်လာတော့ရှော့သေးတယ်အဟိုကဒီအရှင်ကအရှိသေးတယ်မလားဒီနောက်ဆိုရင်တော့ရှော့မလားမရှော့လားဆိုတော့ကျွန်တော်လည်းမပြောနိုင်ဘူးအဟိုကအတိအကျကိုချလွန်ပြန်လေဘူးဒီမှာကိုနဲ့နီးစရာဒီမှာမိသားစုတွေနဲ့လည်းမတွေ့ဘူးလေတရားတရားတမထွက်ပြီးနေရတယ်နောက်မှတော့လူတွေမှာတော့လက်ခံမှာပေါ့
တကယ်အောင်ကြည့်ပါဟာကြောက်တော်မျိုးနဲ့အနောက်ဖက်နမန်ခန့်ကွာမှာရှိပြီးဒီကနေ့မနက်ပိုင်းကတမ်တော်ဖက်ကစစ်စစ်မြင့်မြင့်တာတွေလုပ်နေတယ်ဆိုတာသိရတဲ့အကြောင်းကြောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ
်ဒီကြောက်တော်ဖက်ကနေပြီးတော့ဟိုစစ်ကြောက်တခုအဲ့ဒီရွာကိုဟိုဝင်သွားတယ်အဲ့မှာစစ်ကားတွေပါတယ်ဒီစစ်သားလေးတော်တော်များများပါတယ်လို့ပြောတယ်ဆိုတော့အဲ့ဒီရွာကိုဖိုင်းတာပေါ့ဒီနေ့မနက်ဆိုဝိုင်းပြီးတော့ရွာသားတချို့ဘာသာစုပြီးတော့မှကျွန်တော်ကြားတာကတော့အဲ့ဒီရွာတော့တချို့ပြောတာကတော့ဒါကျိုးတုတ်ထားတယ်ပေါ့လေရွာသားတော့တက်တာဆေးတာတွေဒါလောက်ပါလိမ့်အထုံးစံတိုက်ပေါ့လို့ကတော့ဆိုတော့အဲ့ဒီမှာတစ်ဆက်တည်းကျွန်တော်ကြားတာကတော့ဒါပက်ကက်မို့တချို့ဖြစ်တယ်အဲ့ဒီတက်ကနေပြီးတော့မှပစ်လို့ရွာသားတချို့သေးတယ်ဆိုပြီးတကယ်လေးကျွန်တော်တို့ကြားနေရတယ်ဆိုတော့ခက်တာကကျွန်တော်တို့အဲ့ဒီရွာတရွာလုံးကိုဝိုင်းထားတဲ့ခါကျတော့ရွာသားတွေနဲ့လည်းကျွန်တော်တို့အပြင်ကနေဆက်သွယ်လို့မရဘူးဖြစ်တယ်ဆိုတော့ပက်ကက်တွေနေလည်းကြားနေတယ်ဆိုတော့အဲ့ဒီရွာနဲ့ကဲ့ရဲ့ရွာနီးအဲနားမှာရှိတဲ့တချို့ရွာကလူတချို့ကတော့အဲ့လိုပဲကျွန်တော်တို့ဆက်သွေးတဲ့ခါမှာကျွန်တော်တို့အဲ့လိုသူတို့ကတော့အသေးပြုတယ်ဆိုနာမည်စရနေတောင်မှဟိုဘသူသေးတယ်ဆိုတာနဲ့တောင်မှဆိုဟိုအသေးပြုပေးတာရှိတယ်ဆိုတော့သေးတာကတော့ကျွန်တော်တို့ confirm လုပ်လို့ရနိုင်တဲ့အခြေအနေ
ကြောက်တော့ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့တတိမရသေးဘူးလို့တက်မတော်တတိမှန်ပြန်ကြားရေးဖွေပြောခွင့်ရဘူမှုရှုပ်ထွန်းထွန်းညီကပြောပါတယ
်ကျွန်တော်လည်းမတိသေးပါဘူးနော်တက်ပွဲတတိနေရတော့နောက်ဆုံးချိန်နဲ့တပြေးညီရတော့ပြန်လည်းခက်ပါတယ်နော်
ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေအရှင်မြင်လာတယ်လို့အရာသားတေဆုံးတန်ရရတာတွေလည်းဒီတလနှစ်လအတွင်းမှာပုံပြီးတော့များလာတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ
်အပေါ်များတယ်ပုံများတယ်ကျွန်တော်တို့ဒီလတွင်ဒီမှာကိုကျွန်တော်တို့ရဲ့ဒီအပေါ်တယ်တရင်အရာပေါ်တယ်ဒါသေးတာလေးတော့ဟို ို့ဖြစ်တယ်ကျွန်တော်တို့အကုန်လုံးဆိုကျွန်တော်တို့ဒီတလနှစ်လအတွင်းမှာပေါ့ဒီသုံးလအတွင်းမှာ20ကျော်လောက်ရှိတယ်ဒီဆုံးတဲ့စီးရင်ကကျွန်တော်တို့ထင်ရရတဲ့လူစီးရင်ကလည်းကျွန်တော်တို့30ဝန်းကျင်လို့ရှိတာ30ကျော်လောက်ရှိတယ်ဒါဖဲစီးခံရတဲ့စီးရင်ကလည်းတော်တော်များများကျွန်တော်တို့ဒီ30ကျော်10ဝန်းကျင်လောက်ရှိတာပေါ့ဆိုတော့ဟိုဖမ်းပြီးတော့ကျွန်တော်တို့စီးရင်တွေမှာတော့ဖမ်းပြီးပြင်ထွက်လိုက်တဲ့စီးရင်တော့ဟိုညချက်ပြင်ထွက်လိုက်တာတို့ဆိုတော့ညအိပ်ပြီးမှပြင်ထွက်တဲ့စီးရင်တွေမပါသေးဘူးဆိုတော့အဲ့တညမှာလည်းတို့တော်တော်ခံခဲ့ရတဲ့ဟိုအခြေအနေတွေရှိတယ်ဟိုတက်ထဲမှာကျွန်တော်တို့ဒီညပနေဆက်မှုတွေရှိခဲ့တဲ့တရားတွေပြဘွားနဲ့ပြင်ရောက်လာတာအဲ့ဒီအခြေအနေမျိုးတွေကတော့ဆိုးဆိုးဝါးဒီနောက်ပိုင်းမှာအများကြီးဖြစ်လာတာပေါ့ကျွန်တော်တို့တော့
ရခိုင်မြောက်ပိုင်းမှာတပ်မတော်ဖက်ကဒီအပန်းတွင်လူဝင်အားလက်နက်အင်အားတွေတုံ့မြင့်နေတာတွေကြောင့်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်တယ်လို့ AA ဖွဲ့ဖက်ကပြောဆိုထားပါတယ်။တရှင်တည်းမှာပဲ AA ရခိုင်လက်နက်ကိုင်ဖွဲ့ကိုမတရားအသိမ်းဖြစ်ရောအကြမ်းဖက်အဖွဲ့အဖြစ်ပါဆိုရကကြေညာထားတာပါ။ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကနေတရင်ပေးပို့နေပါတယ်
။မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုနဆတိုးဆွဲကောင်းစဉ်နဲ့ GTIC ခေါ် James အကြမ်းဖက်မှုနဲ့တောင်းကြမှုသူရဲ့ဒနာအဖွဲ့ထုတ်ပြန်ချက်ကို James.com မှာဖော်ပြပါတယ်။မြန်မာနိုင်ငံမှာ2019ခုနှစ်အတွင်းအစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေတိုက်ခိုက်မှုပေါင်း246ကြိမ်ရှိခဲ့တယ်ဆိုပြီးဒါဟာ2018တုန်းကတည်းကနှစ်ဆနီးပါးတိုးတက်လာခဲ့တယ်လို့ရေးထားပါတယ်တိုက်ခိုက်မှုတွေစီးစီးသာသာများပြားလာတာဟာအေးရခိုင်အဖွဲ့နဲ့ပဋိပက္ခတွေအစီမြင်လာတဲ့အတွက်ဖြစ်တယ်လို့ JTIC အကြီးအကဲ Matthew Herman ကပြောကြားဖော်ပြပါတယ်ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေနေမြေအနှံ့ကြဲကြဲပြန့်ပြန့်ဖြစ်လာပြီးအထူးခိုက်စီးရင်တွေကိုဝင်နေမြင်တာမှုရှိနေသေးတဲ့တရင်ရက်ွက်တချို့ရက်ပေါ်ပြချက်အရာသိရှိရပေမဲ့အသေးပြောက်ဘလောက်ရှိရဲတိုက်ပွဲအခြေအနေကဘယ်အထိပြင်းထန်လဲဆိုတော့အတိအကျကိုသိရဖို့ကတော့အဲ့ဒီဒေသမှာတရင်တွေမှောင်ချထားတဲ့အတွက်အခက်ကြုံရတယ်လို့လည်းပေါ်ပြပါရယ်ဒီကလာအတွင်းမှာပဲအာရှပစိဖိတ်ဒေသအတွင်းဒီလိုအဆိုးရမဟုတ်သောလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေဟာလည်း 17.8 ခိုင်နှုန်းတိုးလာတယ်လို့စီးရင်စီးရနဲ့တကွာပေါ်ပြထားပါရယ်ဆလဘီရွေးကောက်ပွဲနှစ်မှာဒေါန်ဆွမ်းစုကြည်တိုင်းရင်းသားရဲ့အဆက်အသွယ်လှုပ်ဆွဲကောင်းစဉ်နဲ့ Nikki Asia Review မှာ UEC နိဒရဲ့ဆမားကိုတင်ပြလိုပါတယ်။ညီညာရေးမရရှိပေမဲ့လူများစုထောက်ခံမှုရရှိတဲ့ဆိုတာပြသဖို့ရွေးတာဖြစ်တယ်လို့ဆိုပါတယ်။ဒေါန်ဆွမ်းစုကြည်ဟာမလ17ရက်နေ့ကစံပြီးအစီအပိုင်းလူမှုစီဝဲမှာတိုင်းပြည်ရဲ့ခွန်အားဟာမတူကွဲပြားမှုအပေါ်မှာအခြေခံတဲ့ဒီမိုကရေစီအသီးအဖွင့်တွေကိုစွခုနိုင်ဖို့ဒီကံဆောင်ကြရမယ်လို့ပြောခဲ့ပါတယ်။သူဟာ January လကနေမလအလယ်အထိတိုင်းသားလူနည်းစုရဲ့80ရာခိုင်နှုန်းလောက်နေထိုင်တဲ့ဒေသဆိုင်ရာမြို့တရားစင်နီးပါးကိုခရီးသွားရောက်ခဲ့တယ်လို့ရေးထားပါတယ်။နိုင်ငံလူကြီး95%အနက်80ရာခိုင်နှုန်းရှိဗမာတွေကြားလူကြိုက်များနေပြီးတိုင်းသားဒေသတွေမှာလူထုထောက်ခံမှုတလောက်မများလာဘူးလို့ရေးပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့တွေဟာဒုတိယကမ္ဘာစစ်ပြီးကြတဲ့ကစီရေးနိုင်ငံရေးကိုပိုင်စီမံခံွယ်ခွင့်နဲ့သူတို့စီးပွားရေးအကျိုးစီးပွားအမှတ်ခံချက်ရရှိရေးအတွက်တိုက်လာခဲ့ကြတာအဖြစ်မထွက်ခဲ့ပေမဲ့ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကတော့ NLD ဟာတနိုင်ငံလုံးညီညာရေးကိုဦးစားပေးအဖြစ်ချက်မှတ်ဆောင်ရွက်ခဲ့တဲ့အတွက်မျိုးလင့်ချက်ရောင်ချီပေါ်ထွက်လာခဲ့တယ်လို့လည်းရေးပါတယ်။ဒါပေမဲ့ပဋိပက္ခတွေကရှိနေစေဖြစ်ပြီးတချို့ဒေသတွေမှာပူဆိုးလာပါတယ်။ဒါကြောင့်တိုင်းရင်းသားတချို့မတည်မနှပ်ဖြစ်လာပြီးတိုင်းရင်းသားပါတီတချို့လည်းပုံမိုးစူးစီးလာကြပါတယ်တဲ့နမူနာအဖြစ်ကတော့ကချင်းပြည်နယ်မှာပါတီတချို့ပေါင်းစည်းသွားတာကိုရေးထားပါတယ် NLD ပါတီဘက်ကလည်းအချင်းမခိုင်ဖြစ်လာနိုင်တဲ့မဲဆန္ဒနယ်ရီအတွက်အမလောက်တွေကိုပြန်လဲစစ်စစ်ရွေးချယ်ဖို့အပြင်းထန်လုပ်ဆောင်နေပါတယ်တဲ့တချိန်တည်းမှာပဲ NLD ဟာဖွဲ့စည်းပုံဥပဒေပြင်ဆင်မှုကြောင့်တရက်ကိုတင်သွင်းကျူပန်းခဲ့ပေမဲ့အောင်မြင်မှုမရရှိခဲ့ဘူးလို့ဆိုပါတယ်ဒါပေမဲ့လည်းNLD အနေနဲ့အခုလိုဥပဒေပြင်ဆင်ရေးကြိုးပမ်းမှုဟာတမရော်ကိုတုံ့ပြန်ရှင်ပြိုင်တဲ့နေရာမှာတိုင်းရင်းသားပါတီငယ်ရွေထက် NLD ပါတီပြည်သားချင်းပုံမထီရောက်တဲ့အနေအထားရှိနေကြောင်းပြသကြဖြစ်တယ်လို့ NLD ပါတီရဲ့အတွင်းလူတယောက်ကပြောကြောင်းရေးသားထားပါတယ်ခင်ဗျာကျွန်တော်ကျော်စန်းတာပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လင်းချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။တို့ရရှိမှာခင်ဗျာ။ခုကမြန်မာအရေးသုံးသပ်ချက်အစီအစဉ်မှာကိုရိုနာဗိုင်းရပ်စ်ကောက်ွယ်ရေးအတွက်မြန်မာနိုင်ငံမှာဘယ်ဆုံးစီးလုံးညွှန်ရေးရနိုင်မလားဆိုတဲ့ကိစ္စကို1990ပြည့်ရွေးကောက်ခံစွတ်တော်အမတ်လောင်းဒေါက်တာတင်းဆွေနဲ့ကျွန်တော်ကြိုဆိုတာဆွေးနွေးသုံးသပ်ထားပါရယ်ဒီကနေ့ကဘာဝမှာလက်နက်ကင်ပဋိပက္ခတွေအပြစ်ခရဆဲကြဖို့ပူဟမ်းမင်းကြီးတို့ကုလသမဂ္ဂအထူးမှုချုပ်တို့လိုပုဂ္ဂိုလ်တွေကဆော်ထားတယ်လို့မြန်မာနိုင်ငံတွင်းမှာလည်းအလားတူအပြစ်ခရဆဲဖို့လိုအပ်တယ်လို့အဖွဲ့အစည်းတချို့ကပြောဆိုနေကြတာရှိပါတယ်တကယ်လက်တွေ့ဖြစ်လာနိုင်မယ့်အလားအလာကိုတော့ဒေါက်တာတင်းစီကအခုလိုစတင်ဆွေးနွေးထားပါတယ်။အ
ဲပနာမာခရရင်တော့ကျွန်တော်ကတော့အလားအလာသိအားမရဘူးခင်ဗျ။အတော့နားလာပေါ့နော်။ဘာကြောင့်လဲဆိုတော့စစ်ပွဲတွေဖြစ်တိုင်းကဘာမှာပေါ့ပမာနိုင်ငံသားမကပါဘူး။စစ်ပွဲကိုကြောင်းပြပြီးစစ်ပွဲရေးအမျက်ထုတ်ကြတယ်။နောက်တစ်ခါနိုင်ငံရေးအမျက်ထုတ်ကြပါတယ်။ဒါအခြေခံပေါ့။မြန်မာနိုင်ငံမှာလက်ရှိအခြေအနေကြည့်ရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်အပြစ်တင်ဝေဖန်ခံရတဲ့ခေါင်းဆောင်တွေရှိပါတယ်ဒီလက်ရှိအစိုးရအစနောက်တမတော်ကာကွယ်ရေးဦးစီးချုပ်လည်းပါတယ်ပေါ့နော်ဝေဖန်ခံရတယ်စီမံခန့်ခွဲမှုကြိုတင်ပြင်ဆင်မှုပစ္စည်းရုပ်ဝတ္ထုအားငွေအားစတာတွေကိုဖြစ်တင်မှုအပိုင်းမှာအစိုးရကိုပြစ်တင်ရပါတယ်နောက်တစ်ခါဒီတဲ့ intention move ပိုင်းမှာပြန်ကြရေးကိုပြစ်တင်ရတာပေါ့နော်ဒါကအခြေအနေအဲ့ဒီအခြေအနေမှာကျွန်တော်တို့မြန်မာနိုင်ငံနေနဲ့ရှင်ကြည့်ရင်ပေါ့နော်ဟိုတက်မတော်နဲ့ပတ်သက်ပြီးကျွန်တော်ဆက်ပြောပြရစီဥပမာ British နိုင်ငံမှာဆိုရင်ဟာလား exhibition center လို့ခေါ်တဲ့အာမပြပွဲခမ်းမကြီးကို British စစ်တပ်နဲ့ British ဂျမိုင်းဝန်ကြီးဌာနကပေါင်းပြီးတော့ဂရင်4000ဆန်ယာယီဆေးရုံပြောင်းပေးကြတယ်ဒါအမှန်တမ်းကောင်းတဲ့အလုပ်ရက်နောက်တစ်ခါအမေရိကန်ပြည်တော်စုမှဆိုရင်လည်းစစ်တမောကြီးကကတ်လာပြီးတော့ဒီကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်လို့ရွှေ့ဆိုင်ထားရတဲ့ခွဲလူနာတွေကိုအဲ့ဒီစစ်တမောကကုပေးမှာပေါ့နော်အဲ့တော့ဒါကကောင်းတဲ့နမူနာကျွန်တော်တို့ပမာနိုင်ငံမှာတော့တမရောကဘာတွေဆောင်ရွက်ပေးတယ်လဲပေးနေတယ်လဲပေးအောင်မလဲကျွန်တော်တို့မသိဘူးခုထိတော့ကျွန်တော်မသိဘူးနော်ဒါကျွန်တော်တမရောရဲ့ energy ဆိုရပေါ့ပါနောက်တစ်ခါမိခွန်းရဲ့အဓိကချက်ဖြစ်တဲ့အပြစ်ခရစီညဉ့်ညံ့ရေးပေါ့နော်အဲ့ဒီခါကတော့ကိုရိုနာဖြစ်လို့လဲသူ့ပြီးကောင်းလာမယ်လို့ကျွန်တော်ကတော့မထင်ဘူးခင်ဗျဘာကြောင့်လဲဆိုကျွန်တော်အရင်ကြီးညင်းဆွေးနွေးပါတယ်ကိုရိုနာဖြစ်မှလက်နဲ့အကင်ရစဲမယ်ဆိုတာစစ်တပ်ဘက်ကရောတိုင်းရင်းသားလက်နက်ကင်ပဋိကရောလေးလေးနက်နက်စဉ်းစားကြရဲ့လားကျွန်တော်တော့မစဉ်းစားကြဘူးလို့ထင်တဲ့အတွက်မိခွန်းရဲ့ဖြေကတော့ကျွန်တော်အားမရဘူးလို့ပဲဖြေပြစီခင်ဗျဟုတ်ကဲ့
ဒါမှတိုင်းရင်းသားလက်နက်ကိုင်းအင်အားစုတချို့ကတော့အပြစ်ခရဆဲရေးကိုသူတို့အသုံးခွန်ဆိုင်လုပ်မယ်ဆိုပြောနေရတာခင်ဗျအထူးသဖြင့်အခုတိုက်ပွဲအပြင်းအထန်ဖြစ်နေတဲ့ AA ရဟန်းတက်ဆွေနဲ့ပဲသူတို့ညီငယ်ရေးဆွေးနွေးဖို့စကားကိုတစ်ချိန်လုံးပြောနေရလို့သိရပါတယ်ဒါမဲ့တမ်တော်ကကဒီကိစ္စကိုလက်ခံခြင်းမရှိတဲ့ပြင်အခုဆိုရင်နောက်ဆုံးကြားတဲ့သတင်းအရ KIA ဘက်မှ AA ကိုထားတဲ့ကိစ္စကိုမထားဖို့ပေါ့လေအစိုးရဖိအားပေးနေလို့သိရပါတယ်ဆိုတော့တိုင်းရင်းသားတွေကလူကြီးနဲ့သဘောတော့တွေ့ရရင်ဆိုရင်မှားမှားဆရာပြီးတော့ဒီအခုအပြစ်ကရဆဲဖို့တောင်းဆိုရတဲ့တိုင်းရင်းသားအင်အားစု KNU ရောဘာလို့ကပြောရလဲကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီကိစ္စမှာလည်းပဲတိုင်းရင်းသားအင်အားစုလို့ခြုံပြောရတာတစ်ခါတစ်ခါဟိုကောက်ချက်ကမမှန်တတ်ပါဘူးကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိလက်နက်ကိုင်းပြီးတော့အစိုးရကိုဒေါ်လာနေတဲ့အဖွဲ့အစည်းပေါင်းမြောက်များစွာရှိတဲ့အထက်မှာနိုင်ငံရေးရွယ်ချက်အမျိုးသားရေးရွယ်ချက်တွေကမတူကြဘူးပေါ့သို့တော်လည်းပဲသူတို့ဟာအင်အားအဖြစ်စုပြီးတော့ဟာအစိုးရနယ်ပဲဖြစ်ဖြစ်တပ်မတော်နယ်ပဲဖြစ်ဖြစ်သူဒီမှုပြုတ်ပြီးတော့အဲလိုချင်တာတွေကိုဆောင်ရွက်ကြတာဒီဒီဟာတော့မှန်တာပေါ့နော်ကျွန်တော်ကတော့ပြောချင်တာကဟိုအကျိုးစီးပွားရည်ရွယ်ချက်တွေတိတ်မတူကြဘူးလို့ဒါပနာမပေါ့နောက်တစ်ခါအခုမေကွန်းအတိုင်းပဲဖြစ်တဲ့ AA နဲ့ပတ်သက်ရင်တမရောဘက်ကဆောင်ရွက်နေတာတွေကတကယ်ကို ဟိုမေကွန်ထုတ်เสียဟိုအစီမောမတည့်ဘူးလို့ဒါကတော့ကျွန်တော်ထင်တယ်ဗျ။ဒါအေရတောင်းတောင်းဘယ်သူကတောင်းတောင်းပြစ်ခတ်ရဲ့စိတ်ရည်ကကိုရိုနာဗိုင်းရပ်စ်ကတောင်းတောင်းမတောင်းတောင်းဒါဖြစ်တဲ့ကိစ္စအတားကျိုးစွားမဲ့ကိစ္စဒါကိုဖြည့်ဆည်းပေးဖို့လိုအပ်တယ်လို့မြင်ပါတယ်။တက်မရောဘက်ကတော့အခုထိနှစ်ပေါင်း90အတွင်းမှာဒီလက်နက်ကိုက်အဖွဲ့အစည်းတွေနဲ့ပတ်သက်ရင်အတော့ကိုအကဲမရတဲ့အနေအထားကနေအခုထိတိုးတက်ပြောင်းလဲလာတယ်လို့ကျွန်တော်မထင်ဘူးခင်ဗျ။အဲ့တော့ဒီကုဆေယောဂကိုအကြောင်းပြုပြီးတက်မရောအများဒီတိုင်းရင်းသားလက်နက်ကင်တွေနဲ့ပတ်သက်ပြီးတော့အယူဆပြောင်းရင်တော့ကောင်းတော့ပေါ့ခင်ဗျာသို့တော့ကျွန်တော်ကတော့မမြင်ဘူးခင
်ဗျတမလို့ရဲ့ဒီရင်းစစ်အပေါ်မှာသဘောထားဟာအပြုတ်တိုင်ရေးလားသူဒီမဟုတ်တစ်ဖက်သားကိုအင်အားပြောင်းညံပြီးတော့မှအလျှော့ပေးပြီးတော့ညီညာရေးစစ်ဆေးရေးတဲ့ဝင်လာအောင်တမလို့နည်းနဲ့အပေါ်စီးရစစ်ဆေးနိုင်အောင်ဆိုတဲ့ရွေးချက်များရှိနေလားဘယ်လိုရွေးချက်မျိုးပဲဖြစ်ဖြစ်သူရွေးချက်တိုင်းတော့ဖြစ်လာနိုင်မယ်ဖြစ်မှာလားဆရာ
အဲ့ဒါကိုကျွန်တော်တို့လွတ်လပ်ရရကလေးကစပြီးတော့ခြုံပြီးတော့ကြည့်လို့ရှိရင်တော့တမရဘက်ကမဟာဗျူဟာအမျိုးမျိုးပြောင်းနေနီးဗျူဟာတွေအမျိုးမျိုးပြောင်းနေပါတယ်အစကတော့ဒီကွန်မြူနစ်ပေါ့နော်အရင်အရင်ဆုံးကတော့ဒါကိုအပြုတ်တရေကိုဥတီပီသူတို့ဆောင်ရွက်ခဲ့ကြတယ်ဥပုတ်ကျုံနေဝင်လက်ထက်ကပေါ့နော်ဒါအတိုင်းတာတစ်စုံတစ်ဟာဒီသူတို့ဟိုအောင်မြင်တယ်လို့ပြောရမှာပေါ့နော်အဲ့ဒီနောက်မှာဒိုင်းနလနဲ့ကင်နေတော့ခိုးတယ်လို့ပြောပါလို့နော်အဲ့ဒီကာလမှာတော့တမရောဘယ်အဲ့နောက်လဲဟွာဒီစစ်ဆိုးရဒီအဲနောက်ဥနေဝင်ပြီးတော့စစ်ဆိုးရပေါ့နော်ဟိုဖြစ်လာတဲ့အခါမှာသူတို့ကချက်ချင်းယာယီပေါ့ယာယီအပြစ်ခက်ရဲ့စေးကြီးပထမဆုံးကတော့ညဉ့်ညဉ့်ရင်းနဲ့လက်နက်နဲ့လဲရဲဆိုတော့အစီအစဉ်လုပ်ခဲ့တယ်ကျွန်တော်မြင်တာအတိုင်းတာတစ်ခုထိသူတို့အောင်မြင်ပါတယ်ဒါတော့ကျွန်တော်ညင်းလို့မရဘူးသို့တော်လည်းပဲအဲ့ဒါယာယီသဘောထားဖြစ်ပါတယ်အဲ့ဒီနောက်မှာပြောင်းလာတယ်ပေါ့အစိုးရဘက်ကလည်းပြောင်းလာတယ်ဦးသိန်းစိန်အစိုးရလက်ထက်ကစပြီးတော့ဒီညီညာရေးလုပ်ငန်းစဉ်ပြောင်းလာတယ်တခါအခု NRA အစိုးရမှလည်းအဲ့ဒါကိုနည်းမကွာလာတဲ့ပင်လုံးညီလာခံဆိုပြီးတော့ပြောင်းလာတယ်အဲ့ဒီမှာတမ်ဘရောကအရေးကြီးဆုံးလက်နက်ကင်ဖွဲ့ကိုလက်နက်ကင်ကြီးနဲ့ဖြစ်စင်းတက်ခဲနေတာကတမ်ဘရောဖြစ်တော်ကအစိုးရကမလုပ်လို့တမရော်ရဲ့သဘောထားဟာတမအရေးကြီးပါတယ်အဲ့တော့အခုနောက်ဆုံးအခြေအနေကိုကြည့်ရင်တမရော်ဟာအပြုတ်လေးတိုက်နိုင်စွာမရှိဘူးတက်ချင်သေးလည်းမရှိပဲနဲ့ညီငယ်လုပ်ငန်းလည်းသူကမပါမဖြစ်လို့ပါနေရတယ်လို့မျိုးဖြစ်ပြီးတော့အလားထိုးရွဲ့နဲ့အရှိကိုမြင်တဲ့တန်းပြေကြိုးစီပေါ်ကိုကြည့်တဲ့မဟာဗျူဟာအမြင်တမရော်မှာချွတ်ရွံ့နေတယ်လို့ကျွန်တော်ယူဆပါတယ်ဒါကြောင့်ဒီလိုပဲရည်ရှိဆွဲပြီးတော့ပေါ့နော်ဟိုစစ်ဆွတ်တက်ခါကစားကဆိုရင်ဒီတိုင်းသားလက်နက်ကင်ကြီးရှိလို့တမရဟုအကိုကြီးရတဲ့တဲ့ဖွဲ့စည်းလို့မြင်လာတော့သူတော့ပုံဖော်တဲ့နိုင်ငံရေးအမျက်ကလည်းထုတ်ခဲ့တာဟုတ်အဲ့တော့ချုပ်လိုက်လို့ရှင်တော့တမရမှာတိုက်နိုင်စွမ်းရောတက်ချင်းစရောမရှိဘူးဒါကြောင့်ကျွန်တော်တို့ B1 6ဆိုတဲ့တိုက်ပွဲဟာတော့ဆက်ရှိကောင်းရှိနိုင်တယ်လို့ကျွန်တော်မြင်နေခဲ့ဗျဟုတ်ကဲ့
အဲ့တမရောဟာတိုင်းသားရေအကူလောက်တဲ့အဖွဲ့ဆိုရဲအမည်မျိုးရဖို့အတွက်အခုအချိန်မှာခွင့်ကောင်းလို့ကျွန်တော်ထင်မိပါတယ်။ဘာကြောင့်လဲဆိုတော့အဒီချိန်မှာအခုလူရဲ့အကျိုးကိုကြီးကြီးရောက်ရောက်ဆောင်ရွက်ပြီးရင်အထူးသဖြင့်ဆရာရဲ့စေဘေးဆောင်စခန်းမြေမှာဆိုလို့ရှိရင်တိတ်ကိုကျမရေးအခြေအနေဆိုရင်ကြာကောင်းနေတယ်လို့ထင်ပါတယ်။ဆိုတော့ဒီလိုအချိန်မျိုးမှာသူတို့ပฏิပတ်ဆောက်ကိုရက်ပြီးရောဒီကိစ္စမှာကုညီချင်းချင်းပြန်ပို့ပြီးတင့်တော်မယ်လို့များဒီလိုမစဉ်းစားမိရလားဆရာ
မှန်ပါလေခင်ဗျကျွန်တော်လည်းအဲ့ဒီလိုအတ္တမဖြစ်စေခြင်းနဲ့တမရောသူ့ရဲ့တမရောကြဆင်းပျက်စီးခဲ့တဲ့နာမည်ကုန်ရှိန်ပေါ့နော်ပြန်တင်ဖို့သူ့ရဲ့စွမ်းရည်ကိုပြန်မြင့်ဖို့တိုင်းပြည်အတွက်ကိုဥတည်တဲ့ရည်ရွယ်ချက်ပြောင်းဖို့ဆိုတာအခွင့်ကောင်းကိုရှာရပါတယ်အခုကိုရိုနာဗိုင်းရပ်စ်ကအစ်စ်ရောဂါအစ်စ်ဖြစ်တော့ပမာဏနိုင်ငံမှာဘလောက်ပမာဏအထိဒီမှမလဲဘယ်သူမှလည်းပြောလို့မရဘူးနော်ဒီအချိန်လေးမှာဆိုးလာခဲ့ရင်တမရောကဒီတိုင်းပဲသူ့အတွက်ပဲအလုံးကြုံအောင်လုပ်ပြီးတော့သူ့အကျိုးစီးပွားပဲနေမယ်ဆိုရင်တော့တမရောကဂုဏ်တိတ်ကဟာကြားရတဲ့ကြားပြားရှိပြီးတော့ဒါကိုခွန်ကောင်းယူပြီးတမရောကဂုဏ်တိတ်ခပြန်တက်အောင်ကြိုးစားလို့ရှိရင်ဒါခွန်ကောင်းကြီးတရဖြစ်တဲ့နယ်လို့ကျွန်တော်ယူဆပါတယ်အဲ့ဒါခုနမေကွန်နဲ့မှပါတယ်လို့ပေါ့နော်စစ်ပေးရှောင်းဒေသတွေမှာမြန်အခုဆက်ရောက်ရင်ကျွန်တော်မတွေးဝင်စီဟာပေါ့နော်အဲ့တော့ဒီအခြေအနေတွေကိုကြည့်ပြီးတော့ တမရောကရောနောက်လက်ရှိအစိုးရဟောပေါ့နော်အဲထိထိရောက်ရောက်ကြိုတင်ကာကွယ်မှုတွေပြင်ဆင်မှုတွေအကူအညီရယူမှုတွေကျွန်တော်လုပ်သိမ်းကြတဲ့ကာလဖြစ်ပါတယ်အဲ့ဒါကိုဖြစ်ဖြစ်အပြောင်းကြိုးစားကြသေးတယ်လို့ကျွန်တော်လည်းအလေးနဲ့တိုက်တွန်းခြင်းနဲ့ခင်ဗျဟုတ်ကဲ့
ဆိုရတော့တမရောကတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကပြည်သူတွေကစုပေါင်းညာပြီးတော့ဒီဟာကိုဝိုင်းပြီးတိုက်ခိုက်ရမယ့်အချိန်ဖြစ်နေပါဘောဆရာဒီအချိန်မျိုးမှာသွေးစည်းညို့ဖို့အရေးကြီးဆုံးဆွဲတော့ပါဘောဆရာ
မမရခင်ကျွန်တော်အပြည့်အဝသဘောတူပါတယ်ကျွန်တော်တို့ဒါကိုအားလုံးကပေါ့နော်ဘသူဘသူပါလက်ညှိုးထိုးပြီးဒီပြောမနေပဲလေတိုင်းပြည်တစ်ခုလုံးနဲ့ဆိုင်တဲ့အမျိုးသားရင်းတာဝန်တရလို့စစ်တပ်ဟလာဆိုရနောက်ဆိုရမဟုတ်တဲ့ဖွဲ့စည်းတွေမီဒီယာတာမန်ပြည်သူတွေစီးပွားရေးလုပ်ငန်းရှင်တွေအကုန်လုံးကဝိုင်းဝန်းပြီးတော့လှုပ်ကြရရင်တော့ကျွန်တော်တို့အများကြီးသက်သာမယ်နောက်တစ်ခါဒါကိုခွန်ခေါင်းကြီးတရလို့ယူဆပြီးတော့အပြင်းစင်မှုတွေအဲပေါင်းစည်းမှုတွေအကုန်ဆောင်ရွက်ကြလို့ရှင်တော့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်မို့လို့ကျွန်တော်တို့နိုင်ငံဟာသမိုင်းစာမျက်နှာတင်းမြန်ဖွင့်နိုင်လေမလားလို့ကျွန်တော်မျှော်လင့်ချက်ပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျ
ကျမရဲ့စစ်ဆေးမှုတွေကိုအချိန်မမှန်ပြုလုပ်ပေးခြင်းဟာယောဂကြီးကြီးမားမားမဖြစ်ခင်မှာယောဂဖြစ်လာနိုင်တဲ့အရေးအခြေတွေကိုကြိုတင်သိရှိနိုင်ပြီးကာကွယ်ကုသမှုတွေကိုအချိန်မီပြုလုပ်ခွင့်ရရှိစေနိုင်တာကြောင့်ကျမရဲ့အတွက်အကျိုးကျေးဇူးတွေအများကြီးဖြစ်စေနိုင်တယ်လို့ချမ်းကျင်သူတွေကသုံးသပ်ထားကြတာပါကျမရဲ့အာမခံစနစ်တွေတွင်ကျမှုမရှိသေးတဲ့မြန်မာနိုင်ငံလိုဖွံ့ဖြိုးတဲ့နိုင်ငံမှာတော့ယောဂမရှိဘဲကျမရဲ့စစ်ဆေးရမယ်ဆိုတဲ့အယူဆဟာငွေဖြုန်းတီးတဲ့အယူဆတစ်ခုလို့ဖြစ်နေပါတယ်ဥတီချက်မရှိဘဲကိုယ်တိုင်နဲ့ကိုကျမကြီးစစ်ဆေးမှုပြုလုပ်ခြင်းဟာထိရောက်မှုအားနည်းတယ်လို့ဆိုနိုင်ပေမဲ့ကြောကျင်တဲ့ပညာရှင်တွေရဲ့လမ်းညွှန်ချက်အတိုင်းစနစ်တကျကြိုတင်စစ်ဆေးမှုတွေလုပ်ခဲ့မယ်ဆိုရင်တော့ထိရောက်တဲ့အကျိုးကျေးဇူးတွေကိုရရှိစေနိုင်တယ်လို့ BDMS Wellness Clinic မှ Managing Director ဖြစ်သူဒေါက်တာဦးဝင်းစောအောင်ကပြောပါတယ
်လှုပ်တင်လှုပ်ထိုက်တဲ့ကျမကြီးစစ်ဆေးမှုတွေကိုလုပ်မယ်ဆိုလို့ရှိရင်အကျိုးရှိပါတယ်နောက်ပြီးတော့တက်ချွမ်းတဲ့ပညာရှင်တွေကနေပြီးတော့အကျံပေးတဲ့အတိုင်းလုပ်မယ်ဆိုရင်လည်းဒါရီယာဘလို့မှအလဟတ်သက်ဖြစ်စရာမရှိပါဘူး။ကျမကြီးစစ်ဆေးတယ်ဆိုတာအဆင့်အမျိုးမျိုးရှိပါတယ်။ဘလောက်တိုင်းတာအထိခြေခြေပြင်းပြင်းလုပ်မလဲဆိုတာလည်းရှိပါတယ်။ဘလောက်အထိအနုစိတ်လုပ်မလဲဆိုတာရှိပါတယ်။အဲ့ဒီခါကျတော့ဟိုဒါကတော့ဟိုသေချာလုပ်မလားဖြစ်တယ်လို့လုပ်မလားဆိုတော့ဖြစ်တယ်လို့လုပ်ရင်တော့မလူအဖက်နဲ့လုပ်နေရင်တော့ပတ်စံကုန်သွားတာပဲရှိတယ်။အကျိုးရရမှာမဟုတ်ဘူးပေါ့လေ
အရေးသွေးပြရတဲ့ကျန်းမာရေးစောင့်ရှောက်မှုတွေကိုပြည်သူလူထုကပို့ပြီးရရှိစေဖို့ဆိုတဲ့နေရာမှာအခြေခံအဆောက်အဦတွေကအရေးပါတယ်လို့ပညာရှင်တွေရဲ့အရေးသွေးကောင်းမွန်မှုတွေကလည်းအရေးပါပါတယ်ဆက်ပစ္စည်းကိရိယာတွေနဲ့ဤပညာတွေတိုးတက်ကောင်းမွန်လာတာနဲ့အမျှကိုင်းတွေအသုံးပြုရမယ့်ပညာရှင်တွေအနေနဲ့လည်းလိုအပ်တဲ့ training တွေကိုပြည့်ပြည့်စုံအောင်တက်မြောက်သင်ကြားထားသင့်တယ်လို့ဒေါက်တာဦးဝင်းစောအောင်ကပြောပါတယ
်ဆက်ကိရိယာပစ္စည်းတွေကိုခင့်တဲ့အညီကျွန်တော်တို့ဟာသုံးသွားဖို့လိုတယ်သိပ္ပံပညာစိတ်သိပ္ပံပညာအများအားတိုးတက်နေတယ်ကျွန်တော်တို့ဓာရီကိုခင့်မိစိတ်ချရတဲ့ဉာဏ်ပညာတွေကိုထည့်သွားဖို့လိုအပ်တယ်ပြီးတဲ့ခါကျတော့ကျွန်တော်တို့တွေကဒီစီမံခန့်ခွဲမှုအပိုင်းပေါ့လေဒါလည်းတိုးတက်ဖို့လိုတယ်စီမံခန့်ခွဲမှုအပိုင်းမှာလည်းစနစ်တကျနဲ့လှုပ်သွားပြီးဖို့လိုတယ်အရေးတကအရေးကြီးဆုံးကတော့လူတွေရဲ့ကျန်းမာရေးကိုစောင့်ရှောက်ပေးမယ်ဆရာဝန်တွေဆရာမတွေနဲ့ကျွမ်းကျင်ကျန်းမာရေးလုပ်သားတွေအကြီးအသေးကောင်းကောင်းရှိရမယ်နိုင်ငံတကာအဆင့်ဒေသအဆင့်နိုင်ငံတကာအဆင့်မှီနေရမယ်ဒါဒီအတွက်ကိုကျွန်တော်တို့လိုအပ်တဲ့ training စီလေ့ကျင့်သင်ကြားမှုတွေကျွန်တော်တို့တွေအတတ်နိုင်ဆုံးလုပ်နေဖို့လိုတယ်ဒါတွေပြည့်စုံမှသာကျွန်တော်တို့ပြီးတဲ့ကျန်းမာရေးဝန်ဆောင်မှုတွေဟာအဆင့်အတန်းမြင့်ပါလိမ့်မယ်
ကျွတင်ကျမ်းမာရေးစစ်ဆေးမှုတွေအပါအဝင်ကျမ်းမာရေးစောင့်ရှောက်မှုတွေဟာငွေကြေးကုန်ကျမှုများတဲ့ဝန်ဆောင်မှုတွေဖြစ်ပါတယ်အစိုးရစိတ်ယုံတွေမှာအခမဲ့ကုသမှုတွေရရှိအောင်စီစဉ်ဆောင်ရွက်ပေးနေတယ်ဆိုပေမဲ့အလုံးစုံအခမဲ့ကျမ်းမာရေးစောင့်ရှောက်မှုမျိုးတွေကိုပေးနိုင်တာတော့မဟုတ်သေးပါဘူးယောဂမဖြစ်ခင်ကျွတင်ကျမ်းမာရေးစစ်ဆေးမှုပြုလုပ်တာမျိုးဆိုရင်ပုဂ္ဂလိကစိတ်ယုံစည်းကမ်းတွေမှာသာရရှိနိုင်တဲ့ဝန်ဆောင်မှုမျိုးဖြစ်ပါတယ်ကျမရဲ့အမကန်စနစ်တွေကောင်းကောင်းမွန်မွန်ဖွံ့ဖြိုးမှုမရှိသေးတဲ့အတွက်ပြည်သူတွေအနေနဲ့ယောဂမဖြစ်ခင်မှာကိုယ့်ရဲ့ကျန်းမာရေးကိုကိုယ်တိုင်အားထုတ်ပြီးကြိုတင်ကာကွယ်ထားဖို့လိုတယ်လို့ဒေါက်တာဦးဝင်းစောအောင်ကပြောပါတယ်
။သူများကိုကြီးပဲအားကိုးနေလို့မရပါဘူး။ဆရာဝန်တွေစိတ်ဝင်စည်းကမ်းတွေကြီးအားကိုးနေလို့မရပါဘူး။ကိုယ်ကိုယ်တိုင် တကယ်ဆန္ဒပြပြဖို့လိုပါတယ်ဒါကိုအမြဲလဲလုပ်နေဖို့လိုတယ်တက်ကြွနေသူတွေနဲ့လည်းတိုင်ပင်မှုလိုတယ်နောက်ပြီးတော့ကိုယ့်ရဲ့ကျန်းမာရေးစောင့်ရှောက်ဖို့အတွက်ကိုကိုယ့်ရဲ့ဝင်ငွေရလည်းပဲကောင်းဖို့လည်းလိုပါတယ်ဒီကနေ့အဆင့်မြင့်လာတဲ့စေသိပ္ပံနယ်ပယ်ကနေပြီးတော့ထုတ်လုပ်ပေးလိုက်တဲ့ဒီနည်းပညာတွေပစ္စည်းပစ္စယတွေနောက်ပြီးတော့ဒီတက်ကြွမှုပညာတွေအားလုံးဟာစီးပေါ်ပေါ်နေတော့မရတော့တာသိချတယ်အဲ့ဒီအတွက်ကြောင့်မလို့ကိုဟာကိုယ့်ရဲ့စာဝတ်နေရေးကိုယ့်ရဲ့အသက်မွေးဝမ်းကြောင်းတွေကိုယ့်ရဲ့ဝင်ငွေတွေကိုလည်းပဲတိုးတက်အောင်အမြဲလုပ်နေဖို့လိုပါတယ်
ယောဂမဖြစ်ခင်ကလေးကကျွတင်မီကျမ်းမာရေးစစ်ဆေးခြင်းဟာကျမ်းမာရေးအတွက်အကျိုးကျေးဇူးတွေရရှိနိုင်တဲ့ဆိုပေမဲ့ရည်ရွယ်ချက်မရှိကြုံရကြပန်းစစ်ဆေးတာမျိုးတွေကိုရှောင်ကျင်ပြီးနားလည်တကြတဲ့ပညာရှင်တွေရဲ့လမ်းညွှန်ချက်အတိုင်းစနစ်တကျပြုလုပ်သင့်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်တော်ပါ
ဘလော့ဂါတွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မမ။ကမ္ဘာတဝန်းရင်ဆိုင်နေရတဲ့ COVID-19 ကာယောဂါကူးစက်မှုကိုတားဆီးထိန်းချုပ်နိုင်ဖို့အစိုးရတွေကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေစူးစမ်းနေကြတဲ့အထက်မှာနည်းပညာသုံးတားဆီးမဲ့နည်းလမ်းတွေကိုလည်းရှာဖွေနေကြပါရစေ။အမေရိကန်ပြည်ထောင်စုမှာဆိုရင်အစိုးရကကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေအပြင် Facebook, Google တို့အပါအဝင်နည်းပညာကုမ္ပဏီတော်တော်များများနဲ့တိုင်ပင်ဆွေးနွေးနေပါရစေ။လက်ကင်မိုဘိုင်းဖုန်းတွေကနေတစ်ဆက်လူတွေပဲသွားနေတဲ့တယောက်နဲ့တယောက်ယောဂမကူးမဲ့အကွာအဝေးမှာရှိနေကြရဲ့လားဆိုတာအထီးသိနိုင်အောင်လုပ်ပြီးတော့တားဆီးနိုင်ဖို့ဆွေးနွေးအဖြေရှားနေတာပါယောဂနဲ့ပတ်သက်လို့နောက်ဆုံးသတင်းတွေအချက်အလက်တွေပညာပေးမှုတွေကိုလူပေါင်းသိန်းသန်းချီအထီးချက်ချင်းရအောင်လုပ်နိုင်တာကလက်ကင်မိုဘိုင်းဖုန်းတွေဖြစ်နေတာကိုအားလုံးကလက်ခံသဘောပေါက်ထားကြတာပါCOVID-19 ယောဂကူးစက်မှုရှိနေတဲ့မြန်မာနိုင်ငံမှာရောနည်းပညာအသုံးချဆောင်ရွက်မှုတွေဘာတွေရှိနေပါပြီလဲပုဂ္ဂလိကတဦးတစ်ဖွဲ့ချင်းစီကစမ်းသပ်လုပ်နေတာမျိုးတွေတော့ရှိနေပြီလို့ဒီပညာဆိုင်ရာကျွမ်းကျင်သူကိုညင်းလင်းဆက်ကရှင်းပြပါတယ
်ပုဂ္ဂလိကဒီကုမ္ပဏီလေးတွေဒီ IT အဖွဲ့အစည်းတွေအနေနဲ့ကကိုယ့်ဘောကိုယ်ကို app တွေကိုထွင်နေကြတဲ့ဥစ္စာတွေရှိနေပြီမှာတချို့တွေဆိုလို့ရှိရင်လည်းအစမ်းသုံးနေကြတဲ့လူတွေရှိနေပြီပေါ့နော်ဟိုကျွန်တော်တို့ Facebook တွေဘာတွေပေါ်ကနေပြီးတော့သူတို့တွေ share ပြီးတော့ဒီဥစ္စာကိုဟို Luna နဲ့ထိတွေ့ခြင်းရှိမရှိပေါ့နော်ဟိုဒီလူနဲ့သွားခဲ့တဲ့နေရာနဲ့ထိတွေ့ခြင်းရှိမရှိဆိုတဲ့ပုံစံမျိုးလေးတွေနဲ့အဲသွားထားတယ်ကျွန်တော်တို့ဒီသုံးဆွဲတဲ့လူရဲ့ဘက်ကနေပြီးတော့သူ့ရဲ့ဒီဖုန်းပေါ့နော် GPS ဒီဖုန်းရဲ့ GPS တွေဘာတွေကိုဖွင့်ပေးထားရတယ်သူ့ရဲ့ data access ကိုပေးရတယ်အဲ့တော့ဟိုအဲ့လိုပေးလိုက်လို့ရှိရင်ဥပမာပေါ့ကျွန်တော်တို့ကနေပြီးတော့ဟိုဘယ်မျိုးနယ်ဘယ်မျိုးနယ်ဘယ်ရက်ကွက်ဘယ်ရက်ကွက်မှာယောဂါရှိတဲ့လူကနေထိုင်ခဲ့တယ်အဲဖြတ်သန်းသွားလာခဲ့တယ်ကျွန်တော်ကလည်းအဲ့နေရာကိုရောက်နေရဆိုလို့ရှိရင်ကျွန်တော်ဒီယောဂါပိုးရှိတဲ့ area ထဲမှာရောက်နေတယ်ဆိုတဲ့သဘောမျိုးတက်ရောက်တဲ့ဟိုဟွာလေးတွေပေါ့နော်အဲ့ဒီလိုမျိုး function လေးတွေပါတဲ့ဥစ္စာကိုကျွန်တော်တို့တွေ့ရတယ်အာစင်ကာပူကလုပ်တဲ့ဥစ္စာတွေလည်းခက်ဆင်ဆင်တူပါတယ်သဘောတရားကတော့အားလုံးကတော့ဒီလိုပါပဲ tracking လုပ်တဲ့ဥစ္စာကတော့လေ
mobile phone ဘယ်နေရာမှာရှိနေတယ်လဲဆိုတာကိုသိနိုင်မဲ့ GPS စနစ်နဲ့အခြေရခန္ဓာအပြင်ကိုယ်နဲ့ပတ်သက်တဲ့ပုံကူရေးအချက်အလက်တွေမျှဝေဖို့လိုတဲ့အပိုင်းတွေရှိတာမို့ဒါတွေကိုအစိုးရကတာဝန်ယူဦးဆောင်လုပ်ဖို့အရေးကြီးတယ်ဆိုတာကိုလည်းကိုညင်းလင်းဆက်ကထောက်ပြပါရယ
်အဓိကတော့ဟိုပါပေါ့နိုင်ငံတကာမှာလုပ်နေကြသလိုကျွန်တော်တို့ trace လုပ်တဲ့ဥစ္စာပေါ့ဟိုယောဂါရှိတဲ့လူနဲ့အဲ in touch ဖြစ်မဖြစ်တဲ့ဆိုတဲ့ဥစ္စာမျိုးတွေအာပြီးရခါကျတော့ကျွန်တော်တို့ဝင်လာတဲ့လူတွေကို tracking လုပ်ဖို့ဥစ္စာမျိုးတွေအဲ့ဒီဥစ္စာမျိုးတွေကိုတော့လုပ်နေကြတာဟိုကျွန်တော်တို့ကြားနေရတယ်အဲတချို့ကကြတော့လေလုပ်ပြီးသွားပြီပေါ့နော်ဒါပေမဲ့ဒါကလူတွေရဲ့ personal data တွေပါတယ်အဲ့တော့ application တွေအများကြီးထွက်လာတာမျိုးတစ်ခါကျွန်တော်တို့ကနိုင်ငံတော်အဆင့် application တစ်ခုကိုကျွန်တော်တို့ကသုံးရပါဒီဟာကဟိုဟာပေါ့နော်အားလုံး collaborative လုပ်ရမယ့်အလုပ်လို့ကျွန်တော်တို့ကမြင်တယ်တစ်သင်းတစ်ဖွဲ့ဟိုတယောက်တစ်ကုမ္ပဏီကနေပြီးတော့လုပ်တဲ့ဥစ္စာမျိုးတစ်ခါဒီဟာမျိုးကပြီးသွားလို့ရှိရင်အထဲထဲမှာ application လုပ်တယ်ဆိုတာအများကြီးဟိုခက်ခဲတဲ့ဥစ္စာမျိုးမဟုတ်ဘူးဒါပေမဲ့ကျွန်တော်တို့ဒီဘက်ထဲထဲမှာအများကြီးပါတယ်လူတွေရဲ့အဲယောဂဝေဒနာရှင်တွေရဲ့အချက်လက်တွေပါလာတယ်သူတို့ရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေဟိုနေရာဒေသတွေရဲ့အချက်လက်တွေအများကြီးကိုအထဲထဲမှာ handle လုပ်လာရတယ်ပေါ့နော်ကျွန်တော်တို့အခုတိတလောက်ကတော့နိုင်ငံတော်အနေနဲ့အဲ့ဒါမျိုးဥစ္စာကိုလုပ်နေတာမျိုးတော့မရှိမကြားသေးဘူးဟိုကျွန်တော်မသိတာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်မကြားသေးဘူးဒါပေမဲ့ပုဂ္ဂလိကအဖွဲ့လေးတွေကနေပြီးတော့လုပ်နေတာတော့ရှိပါတယ်ခင်ဗျ
ကိုယ်နဲ့သက်ဆိုင်တဲ့အချက်အလက်တွေမျှဝေရမယ့်ကိစ္စမှာအစိုးရရဲ့အာမခံချက်မပါရင်လူအများအနေနဲ့လိုလိုလားလားမျှဝေဖို့အခက်အခဲရှိနိုင်တယ်လို့သူကမြင်တာပါ။
တကယ်တမ်းကနည်းပညာကိုအသုံးချနိုင်လို့ရှိရင်ဒါကိုတားဆီးပေါ့နော်ဟိုမပြန်ပေါ်အောင်ပုံမပြန်ပေါ်အောင်လုပ်နိုင်လုပ်ရေးမှာအများကြီးအထောက်အကူပြုရတဲ့ဆိုတဲ့ဥစ္စာတခြားနိုင်ငံတွေမှာလည်းတည်ပြခဲ့ပြီးသားဥစ္စာတွေရှိတယ်ပေါ့နော်။ ဒါကတပိုင်းပေါ့နည်းပညာကိုသုံးတဲ့အပိုင်းပေါ့เนาะကျွန်တော်တို့မဖြစ်မနေသုံးရမယ်ကျွန်တော်ကိုယ်တိုင်လည်းဒီဥစ္စာကိုသုံးကျင်တယ်ကျွန်တော်တို့ပတ်ဝန်းကျင်မှာကျွန်တော်တို့ safe ဖြစ်လားမဖြစ်ဘူးလားဆိုတဲ့ဥစ္စာကိုကျွန်တော်တို့သိကျင်တယ်တပိုင်းကကြတော့ကျွန်တော်တို့ရဲ့ပုတ်ကလေးကဟိုဟာပေါ့အချက်လက်တွေပေါ့တည်င်းအချက်လက်တွေပေါ့เนาะဆိုတော့ကျွန်တော်တို့ကိုယ်တိုင် data တွေကိုလုပ်နေတယ်အဲဒီ data တွေကိုလုပ်နေတဲ့အချိန်မှာကျွန်တော်တို့ကပုတ်ကလေးကတဦးတစ်ဖွဲ့ရဲ့အထဲတဲ့ကိုလူပေါင်းများစွာရဲ့ data ကိုကျွန်တော်တို့ကမရောက်စေချင်ဘူးမရောက်ဒါအနေနဲ့သိကြည့်တဲ့အလုပ်ပေါ့နော်တက်အနေနဲ့သိကြည့်တယ်ဟိုနိုင်ငံတော်ကအဲ့ဒီဥစ္စာကို깟တွေတင်တယ်နိုင်ငံတော်အနေနဲ့ဆိုရင်ဥပဒေထုတ်လို့ရတယ်ဒီဥစ္စာကိုမဖြစ်မနေသုံးရမယ်ဒီဟာကိုလူတိုင်းအဲသွင်းထားရမယ် privacy အတွက်အာမခံတဲ့လူတူချင်းစီရဲ့ဥစ္စာတွေအပြည့်အဝမပေါက်ကြားစေရပါဘူးဆိုတဲ့အချက်လက်တွေအားလုံးကိုအာမခံတယ်ဆိုတဲ့ဟာမျိုးကိုနိုင်ငံတော်အစ်စ်အာမခံပေးရမယ်ပေါ့နော်ပြီးမှကျွန်တော်တို့ဟိုဒါကပိုကောင်းတယ်ဆိုတော့သုံးကျင်တယ်ကျွန်တော်လောလောဆယ်မှာနိုင်ငံတော်ကနေပြီးတော့အဲ့ဒီဥစ္စာကိုမလုပ်လို့ရှိရင်ကျွန်တော်တို့အနေနဲ့ဆိုလို့ရှိရင်ကျွန်တော်အနေနဲ့ပေါ့နော်ကျွန်တော်အနေနဲ့ဆိုလို့ရှိရင်သုံးဖို့ရခက်ခဲတုံးပဲခင်ဗ
ျကုညင်းစင်းဆက်ပြောလို့ပေါ့နော်မြန်မာနိုင်ငံမှာဆိုလို့ရှိရင်တော့ဒါမျိုးတွေကုညင်းစင်းဆက်အပါဝင်ပဲဒါမျိုးနည်းပညာနဲ့အသုံးချပြီးတော့မှတားဆီးနိုင်ဖို့လုပ်နေတဲ့လူတွေရှိတယ်လုပ်လဲလုပ်နေကြပြီဆိုတော့အဲ့ဒီလူတွေအားလုံးစုစည်းပြီးတော့ဒီအစိုးရကိုဒါအစိုးရအနေနဲ့ဥဆောင်မိတာလုပ်တင်တဲ့ကုညင်းစင်းဆက်ဟိုအကြံပြုသလိုပေါ့နော်လုပ်တင်တယ်ဆိုတာမျိုးရောအစိုးရကိုအတိပေးတဲ့အပိုင်းရောဘယ်လိုရှိလဲတိပေးပြီးသွားလိုက်တာချက
်ကျွန်တော်တို့ပုတ်ကလေးကအဖွဲ့ရည်အနေနဲ့အားလုံးကြုံတွေ့ရတဲ့အခက်အခဲရတော့မှရယ်ကျွန်တော်တို့ဒီဥစ္စာကိုကျွန်တော်တို့ရဲ့ voice ကိုအစိုးရစီကိုရောက်ဖို့ဆိုတာမလွယ်ဘူးလေတကယ်တမ်းဆိုလို့ရှိရင်ဒီအချိန်နေထီတော်စောင့်နေကြတော့အကြောင်းမရှိဘူးကျွန်တော်တို့ကဟိုအစိုးရရဲ့ဒါကိုသူများနိုင်ငံမှာဖြစ်ကြတဲ့ကြိုးလုပ်နေရမှာအခုကကြတော့ကျွန်တော်တို့ပြောမယ်ဆိုရင်ကျွန်တော်တို့ဘယ်သူ့ကိုသွားပြောရမလဲပြောစရာမရှိဘူးအဲ့တော့ပုတ်ကလေးကအဖွဲ့စည်းတွေလူပုဂ္ဂိုလ်တွေအနေနဲ့ကတကယ်ဟိုနိုင်ငံတော်အဆင့်ဒီအစိုးရတွေဘာတွေကိုထိတွေ့ဖို့ဆိုတဲ့ကိစ္စဟို channel တွေပါလေဆိုတာမရှိဘူး channel တွေဖွင့်ထားတယ်ဆိုတဲ့ဥစ္စာကလည်းတကယ်တမ်းကတော့အဲ့လိုမျိုးမဟုတ်နေဘူးပေါ့နော
်နီးပညာဆိုင်ရာကျွမ်းကျင်သူကိုညီလင်းဆက်ဖြစ်ပါတယ်လူတိုင်းနီးပါမိုဘိုင်းလက်ကင်ဖုန်းတွေအသုံးပြုနေကြချိန်မှာ COVID-19 ကာယောဂါနဲ့ပတ်သက်လို့အသိပညာပေးတာကနေတိတိတဲ့သတင်းအချက်အလက်တွေကိုအချိန်နဲ့တပြေးညီဖြန့်ဝေဖို့အထီးကဒီဖုန်းတွေကိုအသုံးချနိုင်မယ်ဆိုရင်အများကြီးအကျိုးရှိမယ်ထင်ပါတယ်ရှင်ကျွန်မဆုမြတ်ပါပါ
ခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြချင်ပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ရောဂါမပြန့်ပွားအောင်ထိန်းချုပ်နေကြချိန်မှာပဲဗိုလ်တပူးနေမှာတော့စပိန်နိုင်ငံမှာဒီရောဂါဖြစ်ပွားကြောင်းအတည်ပြုလူနာကတသိန်းကျော်နေပြီဖြစ်ပြီးသေဆုံးသူကတော့9000ကျော်နေပါပြီ။လက်ရှိမှာဒီရောဂါကူးစက်မှုအများဆုံးဖြစ်နေတဲ့နိုင်ငံတွေကတော့စပိန်ပြီးရင်အမေရိကန်ပြည်ထောင်စုနဲ့အီတလီနိုင်ငံတွေဖြစ်ပါတယ်။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်လူပေါင်း3,000-4,000လောက်ထိသေဆုံးနိုင်ခြေရှိနေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေပြောကြားချက်ကြောင့်ကြိုတင်ကာကွယ်မှုတွေလုပ်ဖို့အစိုးရတာဝန်ရှိသူတွေကသတိပေးနေပါတယ်။ဒီရောဂါကူးစက်ပြန့်ပွားမှုကိုတားဆီးနိုင်ဖို့အတွက်ကမ္ဘာတလွန်ဒေသလိုက်ပြန်တချို့ကတနိုင်ငံလုံးတိုင်းတာနဲ့အသွားအလာတွေပိတ်ပင်ထားကြတာပါ။လက်ရှိဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကမ္ဘာကပ်ရောဂါကနေတိုးမဟာမိတ်အဖွဲ့ရဲ့လုပ်ငန်းတာဝန်တွေကိုမဟန့်တားနိုင်တဲ့အပြင်အဖွဲ့ဝင်နိုင်ငံတွေလုံခြုံစစ်ချရေးအတွက်ပါဆက်ပြီးလုပ်နေမှာဖြစ်ကြောင်းနေတိုးအကြီးအကဲကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တို့အတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေအရှိန်မြင့်လာနေတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနကဧပြီလ1ရက်ရက်စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။မကြာသေးခင်လတွေအတွင်းလူတွေဒါဇင်နဲ့ချီတိုက်ဆုံခဲ့ပြီးထောင်ပေါင်းများစွာဥယျာဉ်ဆန့်ခွာထွက်ပြေးကြတဲ့ဒီတိုက်ပွဲတွေကြောင့်ထိခိုက်ခံစားရသူအလုံးပေါ်အမေရိကန်ပြည်ထောင်စုကအလေးနဲ့ကိုချင်းစာမိကြောင်းအပြစ်ရဖို့နဲ့နှစ်ဖက်တွစ်ဆုံဆွေးနွေးဖို့သက်ဆိုင်တဲ့ဘက်အလုံးကိုတောင်းဆိုကြောင်းလည်းကြေညာချက်မှာပါရှိပါတယ်။တရုတ်နိုင်ငံကထုတ်လွှင့်တဲ့ကိုရိုနာဗိုင်းရပ်စ်ဆန့်သက်ရှာဖွေကိရိယာတိကျအသေးချာမှုမရှိတဲ့ပုံမှာဥရောပနိုင်ငံတွေကတိုင်တန်းတာတွေရှိလာတဲ့အတွက်ဒီကိရိယာထုတ်လွှင့်မှုတွေကိုတရုတ်အစိုးရကတင်းတင်းကြပ်ကြပ်စောင့်ကြည့်လေ့လာခဲ့ရပါတယ်။ကျန်တဲ့ပြည်နဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အစီအစဉ်ကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုချမ်းမာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်ဗျတက်ပါ
This program has come to you from the Voice of America, Washington.